to the Voice of America in Burmese.
ချစ်သည့်မင်္ဂလာဖြားဖြားနဲ့ပြည့်စုံနေမနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2020ခုနှစ်ဇန်နဝါရီလ30ရက်တောက်ကြာနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်သူ့ဝါရှင်တန်DC မြို့တော်ကနေလိုင်းနှုန်းမီတာ30နဲ့48ကနေတိုက်ရိုက်ထုတ်လွှင့်နေသလို VOA Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညာဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါမင်္ဂလာမနက်ခင်ဗျာ
ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့တရုတ်နိုင်ငံမှာစတင်တဲ့ကိုရိုနာဗိုင်းရပ်စ်ဟာနိုင်ငံတကာအရေးပေါ်အခြေအနေအဖြစ် WHO ကကြေညာလိုက်ပါတယ်အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ဟာလူချင်းကူးစက်ပြန့်ပွားမှုစတင်ဖြစ်ပေါ်ခဲ့ပါတယ်ရခိုင်အရေးနဲ့ပတ်သက်လို့အာဆီယံရဲ့ဆောင်ရွက်မှုဟာကုလသမဂ္ဂအတွက်အရေးပါကြောင်းကုလသမဂ္ဂအတွင်းရုံးမှုချုပ်ကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုကျော်ကျော်သိနေတူတင်ပြပေးတော့မှာဟုတ်ခဲ့ပါခင်ဗျာ
တပတ်သက်အပြည့်ရထားကြတဲ့ဆိုပေမဲ့TNL တောင်းတက်တွေနဲ့အစိုးရတက်တွေကြားတိုက်ပွဲနဲ့ထောင်မိုင်းတွေကြောင့်ဒေသခံပြည်သူတွေတေဆုံးဒဏ်ရာရနေကြပါတယ်။ကြောင်မင်းညူးနေတယ်မှာမိုင်းကြီးတန်ရတာကိုတေဆုံးတာတော့နှစ်ဆက်ရှင်နေရပါနော်လက်နက်ကြီးကြာပြီးဒေသသားမှုနှစ်ဦးတက်နေကြတယ်။ရင်းနေပြီးမှနားဆင်ရဖို့ရှိပါတယ်။ဒါပြင်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုဖို့ကြိုးပမ်း ကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့တောက်ကြနေမနဲ့ခင်ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးပါအောင်ဗျာ
။တရုတ်နိုင်ငံမှာစတင်တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးဟာအနည်းဆုံးနိုင်ငံပေါင်း17နိုင်ငံအထိစတင်ကူးစက်ပြန့်နှံ့လာနေတာကြောင့်ဒီရောဂါကူးစက်မှုဟာနိုင်ငံတကာအရေးပေါ်အခြေအနေအဖြစ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြာသပတေးနေ့မှာကြေညာလိုက်ပါတယ်။
I'm declaring a public health emergency of international concern over the global outbreak of novel coronavirus.
Novel coronavirus ကဘာမှာကူးစက်ပြန့်နှံ့နေတဲ့အပေါ်အများပြည်သူကျန်းမာရေးအတွက်စိုးရိမ်ဖွယ်ရာနိုင်ငံတကာအရေးပေါ်အခြေအနေတရက်ဖြစ်ကျွန်တော်ကြေညာပါတယ်။အခုလိုကြေညာရတာရဲ့အဓိကအကြောင်းရင်းကတရုတ်နိုင်ငံမှာဖြစ်နေတဲ့အခြေအနေကြောင့်မဟုတ်ဘဲတခြားနိုင်ငံတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေကြောင့်ဖြစ်ပါတယ်။စိုးရိမ်စရာအကောင်းဆုံးကတော့ကျမ၏ဆောင်ရှောက်မှုစနစ်ပိုအားနေပြီးရောဂါပိုးကိုရင်ဆိုင်ဖြေရှင်းဖို့ပြင်ဆင်မှုအားနေတဲ့နိုင်ငံတွေစီကိုဗိုင်းရပ်စ်ပိုးကူးစက်ရောက်ရှိသွားမဲ့အခြေအနေပဲဖြစ်ပါတယ်
။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့အရေးပေါ်ဆေးဝါးအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွင် WHO အကြီးအကဲတက်ဒရိုအာဒနမ်ဂေဘရီယေဆုစ်ကအဲ့ဒီလိုကြေညာလိုက်တာပါ။အခုကြေညာချက်ဟာတရုတ်နိုင်ငံပေါ်ယုံကြည်စိတ်ချမှုမရှိဘူးဆိုတဲ့မဲခွဲဆုံးဖြတ်ချက်မဟုတ်ကြောင်းဗိုင်းရပ်စ်ပိုးပြန့်နှံ့နေတာအပေါ်တရုတ်နိုင်ငံရဲ့ထိတ်ချုပ်နိုင်ဆောင်ကို WHO အနေနဲ့အခိုင်အမာယုံကြည်စိတ်ချစေဖြစ်ကြောင်းလဲ WHO အကြီးအကဲကပြောပါတယ်ဒီရောဂါပိုးကူးစက်ပြန့်နှံ့မှုဟာတစ်ခါမှမကြုံဘူးတဲ့အတိုင်းအတာနဲ့လင်းမြန်စွာဖြစ်ပေါ်နေတယ်လို့ WHO ကယူဆတဲ့အတွက်နိုင်ငံတကာကညှိနှိုင်းတုံ့ပြန်ဆောင်ရွက်ကြဖို့လိုအပ်ကြောင်းလဲပြောပါတယ်ဒီဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့နိုင်ငံတကာကျန်းမာရေးအရေးပေါ်အခြေအနေဖြစ်မကြေညာခဲ့တဲ့အတွက် WHO ကိုတချို့ကဝေဖန်ပြောဆိုခဲ့ကြပါတယ်။ဗိုင်းရပ်စ်ပိုးကြောင့်အခုချိန်ထိသေဆုံးသူအနည်းဆုံး180ရှိသွားပြီဖြစ်ပြီးရောဂါပိုးကူးစက်နေတယ်လို့အတည်ပြုထားသူအရေအတွက်ဟာလည်း 9,912 ဦးရှိသွားပြီဖြစ်ပါတယ်။အခုချိန်ထိတော့တရုတ်နိုင်ငံပြင်ပမှာဒီဗိုင်းရပ်စ်ကြောင့်သေဆုံးသူရှိတယ်ဆိုတဲ့သတင်းတော့ထွက်မလာသေးပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဒီကိစ္စကိုအနိကဆောင့်ကြည့်နေကြောင်းနဲ့ကမ္ဘာတစ်ဝှမ်းမှာရှိနေတဲ့အမေရိကန်ကျွမ်းကျင်ပညာရှင်တွေဟာလည်း24နာရီပတ်လုံးဒီကိစ္စကိုအာရုံစိုက်လှုပ်ဆောင်နေကြကြောင်းပြောပါတယ်။ဂျာတာဘယ်ရီနေ့အထိယောဂါပိုးကူးစက်ခံရတဲ့နိုင်ငံတွေကတော့ဩစတြေးလျ၊ကနေဒါ၊ဖင်လန်၊ပြင်သစ်၊ဂျာမနီ၊ဟောင်ကောင်၊အိန္ဒိယ၊ဂျပန်၊ကမ္ဘောဒီးယား၊မကာအို၊မလေးရှား၊နီပေါ်၊ဖိလစ်ပိုင်၊စင်ကာပူ၊တောင်ကိုရီးယား၊ထိုင်ဝမ်၊ထိုင်း၊သရီလင်္ကာ၊ UAE ၊အမေရိကန်ပြည်ထောင်စုဗီယက်နမ်နဲ့ယောဂါပိုးစတင်ဖြစ်ပေါ်တဲ့တရုတ်နိုင်ငံတို့အပါအဝင်နိုင်ငံပေါင်း22နိုင်ငံရှိသွားပြီဖြစ်ပါတယ်။
အမေရိကန်ပြည်ပေါ်မှာတော့လူတူးကနေတခြားတူးကိုကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တဲ့ပထမဆုံးဖြစ်ရပေါ်လာတဲ့ကြောင်းအမေရိကန်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကကြာသပတေးနေ့မှာကြေညာပါတယ်။အဲ့ဒီအခုခံရတဲ့အမျိုးသားဟာဗိုင်းရပ်စ်ပိုးအရင်ကူးစက်ထားတဲ့သူ့ဇနီးတဲ့ဆီကနေတစင်ပြန်ကူးစက်တာပါ။ရှီကာဂိုမြို့မှာအခုလိုဒုတိယမြောက်လူတစ်ယောက်ဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့ကြောင်းအီလီနိုင်းပြည်နယ်လူတူးကျန်းမာရေးဌာနညွှန်ကြားရေးမှူးဒေါက်တာဂိုးစီအီဇီကေကကြာသပတေးနေ့မှာကြေညာသွားတာပါ။
The second case is a Chicago man and is the husband of the first confirmed case in Illinois. A woman in her 60s who returned from Wuhan, China on January 13th.
ဗိုးကူးစက်တဲ့ဒုတိယလူဟာဇန်နဝါရီလ13ရက်နေ့ကတရုတ်နိုင်ငံဝူဟန်မြို့ကနေပြန်လာတဲ့ရောဂါပိုးကူးစက်ခံထားရသူအသက်60အရွယ်အမျိုးသမီးရဲ့ခင်ပွန်းဖြစ်ပါတယ်။ဒုတိယလူဟာတရုတ်နိုင်ငံကိုသွားခဲ့သူမဟုတ်ပါဘူး။ဒါဟာအမေရိကန်မှာ Novel Coronavirus ပိုးလူတူးကနေနော်တူးကိုကူးစက်တဲ့ပထမဆုံးဖြစ်ရဖြစ်ပါတယ်လို့ဒေါက်တာအဇီကီကပြောပါတယ်။အမျိုးသားရဲ့လက်ရှိအခြေအနေဟာတည်ငြိမ်လာပြီဖြစ်ပြီး ၎င်းကရှိထားတဲ့ကျန်းမာရေးအခြေအနေတချို့ကြောင့်ပိုဆိုးသွားခဲ့ရသည်တယ်လို့အီလီနွိုင်းပြည်နယ်ကျန်းမာရေးအရာရှိချုပ်ဂျန်နီဖာလီဒန်ကပြောပါတယ်။ဒါပေမဲ့လည်းဗိုင်းရပ်စ်ပိုးဟာလူတွေကြားမှာကြကြပြန့်ပြန့်ကူးစက်နေတာမဟုတ်သလိုအမေရိကန်နိုင်ငံသားတွေအတွက်အန္တရာယ်ရှိနိုင်ချေနည်းနေသေးပါပဲလို့ဖက်ဒရယ်နဲ့ပြည်နယ်တာဝန်ရှိသူတွေကအခိုင်အမာပြောပါတယ်။အခုဆိုရင်အမေရိကန်မှာဗိုင်းရပ်စ်ပိုးကူးစက်ခံထားရသူ6ယောက်ရှိသွားပါပြီ
။တရုတ်နိုင်ငံမှာစတင်ပြီးအခုချိန်ထိလူပေါင်း190သေဆုံးခဲ့ရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်လာမဲ့အရေးကကာကွယ်မဲ့ဆောင်ရွက်ချက်တွေကိုရုရှားအစိုးရကလည်းစတင်နေပါပြီ။ဒါဟာရုရှားဝန်ကြီးချုပ်တစ်မီခဲလ်မီရှူစတင်အစိုးရအတွက်ခဏဦးစမ်းသပ်မှုတစ်ခုလည်းဖြစ်ပါတယ်။အစိုးရပြောင်းလဲအတွင်းဝန်ကြီးချုပ်အဖြစ်သမ္မတဗလာဒီမီယာပူတင်ကရုတ်တရက်ရွေးကောက်တင်မြှောက်ခြင်းမခံရခင်အထိလူမသိသူမသိရှိနေခဲ့တဲ့မစ်ရှူတင်ဟာသူ့ရဲ့သတင်းနှစ်ပတ်ကြာဝန်တာဝန်ထမ်းဆောင်မှုအတွင်းဒီဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားမှုကိုဟန်တားနိုင်မဲ့အစီအစဉ်တွေကိုချမှတ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။မိုင်ပေါင်း2600ကျော်ရှည်လျားတဲ့တရုတ်နဲ့ရုရှားအကြားကနယ်စပ်ဒေသအလုံးကိုပိတ်ပစ်ဖို့ဝန်ကြီးချုပ်မစ်ရှူစတင်ကကြေညာလိုက်တာဖြစ်ပါတယ်။နိုင်ငံအကြားကသတ်မှတ်တဲ့မြေတွေမှာဖြတ်တန်းသွားလာနေတဲ့မော်တော်ယာဉ်တွေနဲ့ခြေလျင်ကူးလူသွားလာမှုတွေအားလုံးကိုမကြခင်မှာရပ်ဆိုင်းတော့မှာဖြစ်ကြောင်းရုရှားဒုတိယဝန်ကြီးချုပ်တတီယာနာဂိုလီကိုဗာကလည်းပြောပါတယ်။လက်ရှိအချိန်မှာတော့တရုတ်နဲ့ရုရှားအကြားကနယ်စပ်ဂိတ်စုစုပေါင်း25ခုရှိတဲ့အထဲ16ခုကိုကြာသပတေးနေ့ညတကောင်အချိန်ကစပြီးပိတ်ပစ်ဖို့ရုရှားအစိုးရကစီစဉ်ထားပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းရုရှားနိုင်ငံကိုကမ္ဘာလှည့်ခီးတဲ့အများဆုံးလာနေတဲ့တရုတ်နိုင်ငံသားတွေကိုပြည်ဝင်ခွင့်ဗီဇာထုတ်ပေးတာကိုလည်းစံကတ်တော်မှာဖြစ်ကြောင်းရုရှားနိုင်ငံရဲ့ဌာနကပြောကြားလိုက်ပြီးရုရှားနိုင်ငံသားတွေတရုတ်ဘက်ကိုမသွားဘူးလဲတိုက်တွန်းဆော်ဩနေပါတယ
်။သမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲဆိုမှုကိုထက်လွတ်တော်မှာကြားနာနေတာမှာသမ္မတရဲ့ဥပဒေကြိုးဆောင်ဖွင့်တဲ့တရလူအောက်လူတော်အမတ်တွေကိုအထက်လူတော်အမတ်တွေကမေးခွန်းတွေမေးနေကြတာဂျာတာပရီနေဟာနောက်ဆုံးနေပါပဲဒီတော့တင်မှာပဲနောက်ထပ်တက်တည်ထွက်ဆိုသူတွေကိုခေါ်မလားမခေါ်ဘူးလားဆိုတာမဲခွဲဆွံ့ဖြတ်ကြမဲ့အခြေအနေလည်းရှိနေပါတယ်ဒီမိုကရက်အထက်လူတော်အမတ်တွေကသမ္မတအင်ဂျီတော်နိုင်ငံတော်လုံခြုံရေးဆိုင်ရာဂျန်ဘေးပို့ကိုဟောင်းဂျွန်ဘိုဒန်ရဲ့ထွက်ဆိုချက်တွေကိုတိတ်ကြားချင်နေကြတာပါသမ္မတထရန့်ရဲ့နိုင်ငံရေးပြန်ပြဲဒုသမ္မတဟောင်းဂျိုးဘိုက်ဒန်နဲ့တားဖြစ်သူဟန်တာဘိုက်ဒန်တို့အပေါ်အကြိပ်ပြတ်ချစားမှုနဲ့ယူကရိန်းသမ္မတဗလိုဒီမီယာဇလင်စကီကစုံစမ်းစစ်ဆေးမယ်လို့လူသိရှင်ကကြေညာပြီးမှသာယူကရိန်းကိုဘေးဖို့ရှိတဲ့စစ်ရေးအကူအညီဒေါ်လာ300နီးပါးကိုဘေးဖို့သမ္မတထရမ့်ကသူ့ကိုပြောခဲ့တယ်လို့မစ္စတာဘိုလ်ဒန်ကမကြခင်ထွက်မဲ့သူ့စာအုပ်ထဲမှာရေးထားတာပါမစ္စတာဘိုလ်ဒန်နဲ့တခြားလူတွေကိုတည်တည်ပြည့်လာရောက်ထွက်ဆိုရေးဆင့်ခေါ်ဖို့ဒီမိုကရက်တွေကအခိုင်အမာပြောနေပါတယ်ဒါပေမဲ့လည်းရီပပ်လီကန်အမတ်အများစုကတော့ယူကရိန်းကိုဘေးရမယ့်အကူအညီကိုသမ္မတကစိုင်းထားတာဘာမှမှားယွင်းတာမဟုတ်ဘူးလို့ဆိုပြီးမစ္စတာဘိုလ်ဒန်ပဲဖြစ်ဖြစ်တခြားဘယ်သူပဲဖြစ်ဖြစ်တက်တည်ဖြစ်လာထွက်ဆိုတာမျိုးဒါမှမဟုတ်နောက်ထပ်အထောက်အထားသစ်တွေတင်သွင်းတာမျိုးမလိုချင်ကြပါဘူ
း VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 983ညလိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့အာဆီယံရဲ့ပါဝင်ဆောင်ရွက်လာတာဟာကုလသမဂ္ဂအတွက်အလွန်အရေးပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကပြောကြားလိုက်ပါတယ်။အာဆီယံကုလသမဂ္ဂပူးပေါင်းဆောင်ရွက်ရေးနဲ့ပတ်သက်ပြီးလူညုံရေးကောင်စီကိုမင်ကွန်းပြောကြားရမှာအတွင်းရေးမှူးချုပ်ကအဲ့ဒီလိုထည့်သွင်းပြောကြားသွားတာဖြစ်ပါတယ်။အခုခါနေရဆွန့်ခွာသွားကြသူတွေနဲ့ဒုက္ခသည်တွေကြုံတွေ့နေရတဲ့အခက်အခဲတွေကိုနိုင်ငံတကာကပူးပေါင်းအဖြစ်ရှာရေးဟာမရှိမဖြစ်လိုအပ်ပြီးရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့ထောက်ခံတင်ပြချက်တွေနဲ့အညီအာဆီယံနဲ့ကုလသမဂ္ဂကရှစ်တိုးဆောင်ရွက်သွားနိုင်လိမ့်မယ်လို့ပြောကြားသွားပါတယ်။ဒီလိုလှုပ်ဆောင်နိုင်မှုရိုဟင်ဂျာဒုက္ခသည်တွေသူတို့ဆန္ဒအလျောက်ဂုဏ်သိက္ခာရှိစွာနဲ့ဘေးကင်းလုံခြုံစွာပြန်လည်နိုင်ရေးအတွက်အခြေအနေကောင်းတွေဖန်တီးပေးနိုင်ရေးဟာအပူတပြင်းလိုအပ်နေတယ်လို့လည်းဂူတဲရက်စ်ကပြောပါတယ်။ရိုဟင်ဂျာဆိုတာကိုမြန်မာအစိုးရကလက်မခံညှဉ်းဆဲထားတာပါ။ကမ္ဘာညဉ့်ညာရေးနဲ့လူညုံရေးအတွက်စင်ခွန်မှုတွေကြီးထွားလာနေချိန်မှာကုလသမဂ္ဂနဲ့ဒေသဆိုင်ရာအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်မှုအပါအဝင်ဘက်ဆောင်ပူးပေါင်းဆောင်ရွက်မှုတွေဟာမရှိမဖြစ်လိုအပ်တယ်လို့အတွင်းရေးမှူးချုပ်ကပြောသလို2020ပြည့်နှစ်အတွက်အာဆီယံအလဲကျဥက္ကဋ္ဌအဖြစ်ရောကုလသမဂ္ဂလုံခြုံရေးကောင်စီဥက္ကဋ္ဌအဖြစ်ပါတာဝန်ယူဆောင်ရွက်မဲ့ဗီယက်နမ်နိုင်ငံကိုလည်းဒီစုကျေးဇူးတင်ကြောင်းပြောပါတယ်အာဆီယံနဲ့ကုလသမဂ္ဂတို့ရဲ့ဘက်ဆောင်ပူးပေါင်းဆောင်ရွက်မှုဟာ2021ခုမှာစတင်ခဲ့တဲ့အချိန်ကစလို့အရေးပါလာခဲ့ပြီးလက်ရှိညဉ့်ညရေးနဲ့လုံခြုံရေးဆင်ခွန်မှုတွေကိုရင်ဆိုင်ဖြေရှင်းတဲ့နေရာမှာခွန်အားဖြစ်ထွန်းစေတယ်လို့လည်းပြောကြားသွားပါတယ်
ဒီကနေ့တောက်ချော်နေလန်ဒန်စံတော်ချိန်ည7:00မှာဥရောပသမဂ္ဂ EU ကနေပြည်ထောင်ငံနှုတ်ထွက်တော်မှာဖြစ်ပါတယ်။ရှေလျားရှုပ်ထွေးတဲ့ဆက်ဆက်ညှိနှိုင်းပွဲတွေမတိမငြိမ်နိုင်ငံရေးချိန်တွေကြုံခဲ့ရပြီးဒီကိစ္စကြောင့်ပဲဝန်ကြီးချုပ်နှုတ်ထွက်ခဲ့ရပြီးတဲ့နောက် EU ကနေပြည်ထောင်ငံတရားဝင်နှုတ်ထွက်နိုင်တော်မယ့်အခြေအနေရောက်လာတာပါ။ ဘရက်စစ်ကိုထောက်ခံသူတွေကလန်ဒန်မြို့လယ်ကောင်နဲ့နိုင်ငံတော်ဝန်တခြားနေရာတွေမှာအောင်ပွဲခံမှုအစီအစဉ်ထားကြပြီး EU လိုလားသူတွေကလည်းမြို့တော်မှာခြေတပွဲတွေလုပ်မယ်လို့ခန့်မှန်းထားကြပါတယ်။ဘရက်စစ်ကိုထောက်ခံတဲ့ပြည်ထောင် EU ပါလီမန်တွင်ပြည်ထောင်အမတ်တွေကအောင်ပွဲခံပြီးအိမ်ပြန်သွားကြပေမဲ့ဝမ်းနည်းစေမကောင်းဖြစ်ကြသူတွေလည်းရှိပါတယ်။
အာဖဂန်စစ်ပွဲကိုဆွေးနွေးအဖြစ်ရှာတဲ့နီးနဲ့အဆုံးသတ်ရေးအမေရိကန်ကဥဆောင်ပြုလုပ်နေတဲ့ငင်းညာရေးဆွေးနွေးပွဲတွေကိုအီရန်အကြီးအကဲအရာရှိကဝေဖန်ပြောကြားလိုက်ပြီးငင်းညာရေးဆွေးနွေးမှုတွေမအောင်မြင်အောင်အီရန်ကတာလီဘန်ကိုအကူအညီပေးနေတယ်ဆိုတဲ့ပြောဆိုမှုတွေကိုလည်းပယ်ချလိုက်ပါတယ်။ဂျာတာပရီနီကပါကစ္စတန်နိုင်ငံမှာပြောကြားတဲ့မင်းကွန်းတွင်ပါကစ္စတန်ဆိုင်ရာအီရန်သမ္မတကြီးအလီဟူစနီကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပြီးအီရန်အနေနဲ့အာဖဂန်ငင်းညာရေးဆွေးနွေးမှုတွေကိုကန့်ကွက်စရာမရှိကြောင်းပြောကြားလိုက်ပါတယ်။
အင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းမှာမိုးကြီးရွာပြီးမြေပြိုလာတွေကြောင့်လူ6ယောက်ထက်မနည်းသေဆုံးပြီးထောင်ပေါင်းများစွာဟာအရေးပေါ်ကစားရေးစခန်းတွေမှာခိုးလုံနေကြရတယ်လို့သဘောဝဘီအန်ဒရီဆိုင်ရာအင်ဒိုနီးရှားအေဂျင်စီကကြာတာပရီနေမှာပြောပါတယ်။ဆူမာထရာမြောက်ပိုင်းမှာဒီသတင်းပတ်မိုးကြီးရွာတာကနေဘီအန်ဒရီစတင်ခဲ့ပြီးသေဆုံးသူအများစုဟာရေနစ်တာဒါမှမဟုတ်ရေစီးနဲ့မျောပါလာတဲ့တစ်လုံးတွေထိမှန်တာကြောင့်ဖြစ်တယ်လို့အေဂျင်စီကပြောပါတယ်။အဲဒီဒေသမှာတရားမဝင်တိုက်ခိုက်တာကြောင့်မြေစီးလွှာကိုမထိနိုင်မဲ့မြေပြိုလာတွေဖြစ်ရတယ်လို့အလဲပိုင်းထပ်ပါနူလီဒေတာသဘောဝဘီအန်ဒရီရောကြာကြီးအေဂျင်စီအကြီးအကဲကပြောပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကုဇော်ဝင်းလိုင်နဲ့ကိုကျော်ကျော်သိန်းတို့ပြောပြခဲ့ကြတာပါ။အခုတော့မြန်မာနဲ့နိုင်ငံကသတင်းလွှာသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းကြောင်မဲနဲ့နမ်ဆန်ဒေတာဘက်မှာဒီရပိုင်းအတွင်းလက်နက်ကြီးကြီးကြားရောက်တာနဲ့မြေမျိုးမှိုင်းတွေကြောင့်တေဆုံးတာနဲ့ထိခိုက်ဒဏ်ရာရတာတွေအရင်ကထက်ပိုပြီးများလာနေတယ်လို့ကြောင်မဲခရိုင်ဘီအန်ဒီရဲ့ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနတာဝန်ရှိသူတွေကပြောပါတယ်လက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့လူမှုကိုမထိခိုက်အောင်ထိန်းသိမ်းဆောင်ရွက်ဖို့တအားအမျိုးသမီးအဖွဲ့ကလည်းတိုက်တွန်းပါတယ် VOA သတင်းတော့ကိုမိုးစောသတင်းပေးပို့တာပါ
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအဓိကလှုပ်ရှားနေတဲ့ TNLA တအန်းပလောင်လက်နက်ကိုင်အဖွဲ့အပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေကဖေဖော်ဝါရီလကုန်အထိတစ်ဖက်သက်အပြစ်ခတ်ရဲစဲကြောင်ကြေညာထားပေမဲ့တမရော်နဲ့သူတို့အဖွဲ့တွေကြားမှာတော့တိုက်ပွဲတွေကဆက်လက်ဖြစ်ပွားနေတာပါဒီရက်ပိုင်းအတွင်းကြောင်မဲနဲ့နမ်ဆန်မြို့နယ်မှာလက်နက်ကြီးနဲ့မြေမြုံမိုင်းကြောင့်လူ၄ဦးသေဆုံးပြီး၁၁ဦးထိခိုက်ခဲ့ကြောင်ကြောင်မဲခရိုင်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကဦးစီးအရာရှိဦးသိန်းဝင်းထွတ်ကပြောပါတယ်
ကျောင်းမင်းညူးနေတဲ့မှာမိုင်းထိပ်ဒဏ်ရရကိုသေဆုံးတာတော့28နေရပါတော့လက်နဲ့ကြည့်ကြပြီးပြည်တာသားမှု2ဦးတစ်နှစ်ကြောင့်ပြည်တာ2ဦးပျက်စီးသွားတဲ့အရင်ရှင်းလုံးလက်နဲ့ကြောင့်ပျက်စီးတာနမ်ဆန်မှာကျွန်တော်မိုင်းထိပ်က2ဦးသေဆုံးတာ2ဦးသူလည်းမိုင်းနင်းပြီရပါတော့
ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကမိုင်းကြောင့်ထိခိုက်ဒဏ်ရာရသူတွေကို9000ကျပ်နဲ့သေဆုံးသူတွေကို3000ကျပ်ထောက်ပံ့ပေးသလိုပျက်စီးသွားတဲ့နေအိမ်တွေကိုလည်းအင်တန်ဘိုးအလိုက်ထောက်ပံ့ပေးတာတွေရှိကြောင်းပြောပါတယ်။ဒီအပိုင်းအတွင်းဖြစ်ပွားတဲ့တိုက်ပွဲအခြေအနေကို TNLA တအန်းပလောင်အဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကအခုလိုပြောပါတယ်။
တမန်မနေ့ကတော့28ရက်နေ့ကတော့တပွဲဖြစ်တယ်ဒီမိုင်းငေါ်မြို့နယ်ခွဲအာချုပ်ရွာအောက်ဘက်မှာတနေရာဖြစ်တယ်ဒီကျောင်းမင်းမြို့နယ်တဲ့ကအကြောင်းညောင်မောင်းရွာအထက်ဘက်မှာတနေရာဖြစ်တယ
်ညောင်မောင်းရွာတိုက်ပွဲမှာတော့တိုက်ပွဲဖြစ်ပြီးတဲ့နောက်တမရော်ဘက်ကရွာတွင်းကိုလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်သားမီး2ယောက်တေဆုံးခဲ့ကြောင်းဗိုလ်မှူးတပ်အိုက်ကျော်ကပြောပါတယ်တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့အခုလိုတုံ့ပြန်ပါတယ်
အဲ့မှာတိုက်ပွဲဖြစ်ခဲ့တာတော့ရှိတယ်။ကြောက်ခီကြီးရရဲ့အနောက်ကောင်ဘက်မှာဖြစ်ခဲ့တာပါဗျ။အဲအဲ့မှာတော့နှစ်ဖက်တိုက်ပွဲကြမှာဖြစ်တာဖြစ်တဲ့အတွက်ကြောင့်လက်လက်ကြီးဒီတပ်ဖက်ကလုပ်တဲ့ဟာလား။ဟိုဘက် CNL ဘက်ကဖြစ်တဲ့ဟာလားတော့ကျွန်တော်တို့တိရကခွဲကြမသိပါဘူးဗျ
။ဇန်နဝါရီလ28ရက်နေ့မနက်ပိုင်းကလည်းမိုင်းကောမြို့နယ်ကွန်ဆလန်ကျေးရွာမှာမြေမြုံပိုင်းနင်းမိတာကြောင့်ထင်းရှားသွားတဲ့သားမီးနှစ်ယောက်ဒဏ်ရာရရှိခဲ့ပြီးလာရှိုးစေယုံကိုပို့ဆောင်ခဲ့ရပါတယ်။ဒီထိခိုက်မှုဟာ TNLA ကထောင်ထားတဲ့မိုင်းကြောင့်ဖြစ်ကြောင်းတမရော်ကသတင်းထုတ်ပြန်ပါတယ်။ဗိုလ်မှူးတိုက်ကျော်ကတော့ကြောင်မဲမိုင်းကနမ်ဆန်မြို့နယ်တွေအတွင်းကသူတို့ရဲ့တပ်စခန်းတွေကိုအစိုးရတပ်ကထိုးစစ်ဆင်တာကြောင့်ဒီဇင်ဘာနဲ့ဇန်နဝါရီလဆန်းပိုင်းကစုခွာခဲ့ရကြောင်းဒီစခန်းတွေမှာထောင်ထားတဲ့မိုင်းတွေကိုပြန်လည်ဝင်ရောက်နိုင်တဲ့နေရာအထိရှင်းလင်းတာရှိပေမဲ့အကုန်မရှင်းလင်းရသေးကြောင်းနဲ့တချို့မိုင်းတွေကတမ်ရော့ဘက်ကထောင်တာတွေလည်းရှိကြောင်းပြောပါတယ်။တအန်းအမျိုးသမီးအဖွဲ့ GWO ကတော့လူမှုကိုထိခိုက်စေတဲ့လုပ်ရက်တွေကိုရပ်တန့်ဖို့အတွက်နှစ်ဖက်လက်နက်ကိုင်အဖွဲ့တွေကိုတိုက်တွန်းကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူလွေးချီစင်ကားကပြောပါတယ်။
ဒီနိုင်တော့ဘယ်လက်နဲ့ကင်မစိုးဒီမိုင်းတုံးပြမှုတွေကိုရှော့ချစေခြင်းနဲ့ဒီနိုင်တော့ရပ်တန့်နေတာဖြစ်စေချင်တာပေါ့နော်
ရှမ်းပြည်နယ်အတွင်းမှာတော့တိုက်ပွဲအတွင်းလက်နက်ကြီးကြီးကြားရောက်တာမြေမြုံမိုင်းထိတာအပြင်အရက်သားတွေကိုတနက်နဲ့ပြစ်ခတ်တပ်ဖြတ်တာတွေလည်းရှိနေပါတယ်။ဒီလိုအရက်သားတွေတပ်ဖြတ်တာကိုရပ်တန့်ဖို့နဲ့တပ်ဖြတ်ခံရသူတွေအတွက်တရားမျှတမှုဖော်ဆောင်ဖို့ကိုလည်း TWO ကတိုက်တွန်းထားပါတယ်။ဒီလ24ရက်နေ့ကကွက်ခိုင်မြို့နယ်ဟွေခုတ်ကျေးရွာမှာကျောင်းဆရာမတအူးနဲ့28ရက်နေ့ကဒီဘောမြို့နယ်ကုန်းပုံကျေးရွာနီးမှာအမျိုးသား2ယောက်နဲ့အမျိုးသမီး1ယောက်တို့တပ်ဖြတ်ခံခဲ့ရပါတယ်။ကျောင်းဆရာမကိုပစ်တတ်သူကတော့ TNLA အဖွဲ့ကဖြစ်ပြီးသူ့ကိုစစ်ဆေးအပြစ်ပေးမှဖြစ်ကြောင်း TNLA ကသတင်းထုတ်ပြန်ထားပေမဲ့ဒီဘောမြို့နယ်ကတပ်ဖြတ်မှုမှာတော့တရားခံကိုဖော်ထုတ်နိုင်တာမရှိပါဘူး
။ကိုမိုးစုံရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းတွေဘက်ကိုအလှည့်ပေးကြပါတယ်။သမ္မတဒေါ်နယ်ထရန့်ကိုတရားဆွဲဆိုထားတဲ့အမှုမှာတက်သေးတွေထပ်ခေါ်စစ်ဆေးမစေးအထက်လွှတ်တော်ကတောက်ကြဒီကနေ့မဲခွဲဆုံးဖြတ်မယ်လို့ညွှန်းလင်းရပါတယ်။ထရန့်ဟာရှေ့သတင်းပတ်နိုင်ငံတော်အခြေပြမေကွန်ပြောဖို့ရှိပြီးဒီမေကွန်ဟာသူ့ကိုယာရုကဖယ်ရှားဖို့ကြိုးပမ်းတဲ့တရားဆွဲဆိုချက်တွေကြားနာနေချိန်တိုင်းပြည်ကိုပြောရတဲ့မေကွန်လည်းဖြစ်လာနိုင်ပါတယ်။တမိုင်းမှာသမ္မတဟောင်းဘီလ်ကလင်တန်ရောရစ်ချက်နီဆန်ပါလာဒူတရားဆွဲဆိုမှုရင်ဆိုင်နေရချိန်နိုင်ငံတော်အခြေပြမေကွန်းနေပြောခဲ့ကြပါတယ်။အရင်သမ္မတနှစ်ဦးရဲ့လှုပ်ဆောင်ချက်ကနေသမ္မတထရန့်ဘာရီသင်ခန်းစာယူမှလဲဆိုတာကို VOA အင်ဗျူရောသတင်းတော့ပက်စီဝီဒါကူဆွာရာသတင်းပေးပို့ထားတာကိုကိုသိန်းထိုက်ဦးပြောပြမှာပါ
။ The President of the United States
ရာထူးကဖေရှားကိုကြိုးစားကြတဲ့တရားဆွဲတာရင်ဆိုင်ရတဲ့အချိန်နိုင်ငံတော်အခြေပြမေကွန်းတိုင်းပြည်ကိုပြောတဲ့သမ္မတတွေထဲမှာဒေါ်နယ်ထရန့်ဟာတတိယမြောက်သမ္မတဖြစ်လာပါလိမ့်မယ်။1999ခုနှစ်တုန်းကတော့သမ္မတဟောင်းဘီကလင်တန်က
Let us lift our eyes as
ရာစုနှစ်တစ်ခုအဆုံးသတ်တော့မယ့်အချိန်အဆွန်ဆုံးနေရာကနေဒီတိုင်းပြည်ရဲ့ရှေ့ရီးကိုနိုင်ငံတစ်ခုတည်းဖြစ်မျှော်ကြည့်ရင်ကျွန်တော်တို့ချစ်တဲ့တိုင်းပြည်အတွက်ကြိုးပမ်းမှုအားလုံးဖခင်သခင်ကောင်းချီးပေးပါစေလို့ဆုတောင်းအောင်ပါ
။1994ခုနှစ်ဝါတာဂိတ်ရှုပ်တော်ပုံကြောင့်တရားစွဲခံရတဲ့အချိန်သမ္မတဟောင်းရစ်ချက်နီဆန်ကမင်းကွန်းထဲမှာသူ့ကိုယ်သူခုခံပြောဆိုသွားပါတယ
်ဒီကိစ္စနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေရောတခြားစုံစမ်းစစ်ဆေးမှုတွေပါအဆုံးသတ်တဲ့အချိန်ရောက်ပြီလို့ကျွန်တော်ယုံကြည်ပါတယ်ဝါတာဂိတ်ကိစ္စကတစ်နှစ်ဆိုတာလုံလောက်နေပါပြီ
သမ္မတဟောင်းဘီကလင်တန်ကတော့ရစ်ချက်နီဆန်လို့မတုံ့ပြန်ခဲ့ဘူးလို့လေးလာသုံးသက်သူတူဖြစ်တဲ့ဘန်ဒါဘီလ်တက်သူကသောမတ်စ်ရက်စ်ကပြောပါတယ်
It was a very optimistic upbeat
တိတ်ကိုအကောင်းမြင်မျှော်လင့်တဲ့အမေရိကန်ပြည်ထောင်စုအခြေအနေစိတ်လှုပ်ရှားစရာအားရစရာမိန်ကွန်းတစ်ခုပါအမေရိကန်စီးပွားရေးဘလောက်အင်အားကောင်းတယ်လူ့အကင်တွေဘလောက်ဖန်နီးနိုင်ခဲ့ပြီးပြန်လည်နိုးထလာတယ်ဆိုတာကိုပါဒါပေမဲ့တရားဆွဲအရေးယူတဲ့ကိစ္စကိုလုံးဝဥပိ္ပခာပြုပြီးပြောသွားခဲ့တာပ
ါလာမယ့်ဖေဖော်ဝါရီလ5ရက်နေ့ထရန့်ပြောမယ့်နိုင်ငံတော်ခြေပြမိန်ကွန်းဟာနိုဝင်ဘာရွေးကောက်ပွဲမတိုင်ခင်သူ့အတွက်အရေးကြီးတဲ့မိန်ကွန်းတစ်ရပ်ပါ
The economy is roaring along.
စီးပွားရေးကတောက်လျှောက်အောင်မြင်နေတယ်။အလုပ်လက်မဲ့နှုန်းကအကြီးကျယ်ကျတယ်။တကယ်တော့အာဖရိကနယ်ပွားအမေရိကန်တွေနဲ့စပိန်စကားပြော Hispanic တွေကြားမှာအလုပ်လက်မဲ့နှုန်းကမကြုံဘူးလောက်အောင်နည်းနေတယ်။အခုဒီလွှတ်တော်မှာတရားစွဲတာပါဝင်ဘာတွေပဲဖြစ်နေဖြစ်နေဒီအောင်မြင်မှုတွေကိုသမ္မတအနေနဲ့ပြောချင်မယ်လို့ကျွန်တော်ထင်တယ်
။ဘေကလင်နာရဲ့အမှုကိုအထက်လွှတ်တော်ကတရားစီလွှတ်ခဲ့ပါတယ်။သမ္မတနေဆင်ကတော့သူ့ကိုတရားမစွဲခင်နှုတ်ထွက်သွားခဲ့တာပါ။အခုသမ္မတထရန့်ရဲ့တုံ့ပြန်ပြောဆိုပုံတွေထဲမှာအရင်သမ္မတနှစ်ယောက်ရဲ့တုံ့ပြန်ပြောခဲ့ပုံတွေရောထွေးနေမယ်လို့လေးလာသုံးသက်သူသောမတ်ရက်စ်ကခံမှန်းပါတယ
် We will probably extol
သူ့အစိုးရရဲ့အောင်မြင်မှုတွေကိုအဓိကစီးပွားရေးကိစ္စကိုသူအကြီးအကျယ်ဂုဏ်ယူပြောဆိုကောင်းပြောဆိုပါလိမ့်မယ်တရားစွဲနေတဲ့ကိစ္စကိုထည့်ပြောခြင်းပြောမယ်ဒီမိုကရက်တီနဲ့ဒီကိစ္စသူတို့မူဝါဒတွေကိုလည်းသမ္မတအနေနဲ့အကြီးအကျယ်တိုက်ခိုက်ကောင်းတိုက်ခိုက်နိုင်ပါတယ်
လက်တလောဒေါ်နယ်ထရန့်ရဲ့လူတွေရဲ့တွေးဆပွဲတွေမှာပြောဆိုချက်တွေကရှေ့ကိုခံမှန်းနိုင်မဲ့ရည်ညွှန်းချက်တွေဖြစ်ခဲ့မယ်ဆိုရင်သူ့ကိုတရားစွဲတဲ့ကြားနာပွဲအခြေအနေဘာပဲဖြစ်ဖြစ်သမ္မတထရန့်ရဲ့အလားအလာကောင်းနေတယ်လို့ပဲခံမှန်းပြောနိုင်ပါလိမ့်မယ
်
ဒီနေ့နိုဝင်ဘာမှာကျွန်တော်တို့အောက်လွှတ်တော်မှာပြန်အနိုင်ရကိုရရမယ်အထက်လွှတ်တော်မှာလည်းအများစုနဲ့ထိန်းချုပ်ထားပြီးအင်မြူတော်ကိုပြန်သိမ့်မဲ့ရမယ်ဆိုပြီးလူတွေနဲ့တွေးဆပွဲတွေမှာပြောဆိုနေကြပါခင်ဗျာ
ဟိုသိန်းနာကိုပြောပြသွားတာပါအခုတခါဆက်ပြီးနားဆင်ရမှာကရေခဲဖုံးနေတဲ့အန္တာတိကတိုက်ကိုကမ္ဘာတတမမြောက်တိုက်ကြီးအဖြစ်လွန်ခဲ့တဲ့နှစ်ပေါင်း200မှာရှာပွေတွေ့ရှိခဲ့ပြီးတဲ့နောက်နိုင်ငံပေါင်းစုံကပိုင်တဲ့နေမြေရရှိဖို့စ조사ခဲ့ကြပါတယ်။1959ခုနှစ်မှာတော့ဒီတိုက်ကြီးကိုအကာအကွယ်ပေးဖို့အန္တာတိကစာချုပ်ကိုနိုင်ငံအများလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့ဒီစာချုပ်ဟာဥတုရာသီပြောင်းလဲမှုကြောင့်ထွက်ပေါ်လာတဲ့စိန်ခေါ်ချက်တွေကိုကြိုတင်မှန်းဆနိုင်စွာမရှိခဲ့ပါဘူး။ VOA သတင်းတော် Arash Ara ပါစရီတရင်ပြပို့ထားတာကိုကိုရဲမင်းထွန်ပြောပြမှာပါ
တစ်သားကိုယ်ရဲနဲ့တိဆောက်ထားတဲ့ပင်လယ်ကူးတင်မောကြီးတွေကိုအသုံးပြုပြီးနယ်မြေစွန်းစားရှောက်ဖွေသူတွေဟာလွန်ခဲ့တဲ့နှစ်ပေါင်း200ကရေခဲအဖြစ်ဖုံးလွှမ်းနေတဲ့အာနာတိကတိုက်ကြီးကိုရှာဖွေတွေ့ရှိခဲ့ကြပါတယ်။သူတို့ဒီတိုက်တစ်ကြီးကိုရှာဖွေတွေ့ရှိကြပုံကို Blinthor Ship တင်မောကုမ္ပဏီက Clive Gray ကအခုလိုတွေးဆပြောပြခဲ့ပါတယ်
။ Nobody'd been down there. All the world was on the charts was ice.
အဲ့ဒီအချိန်ကဘယ်သူကမှအန်တာတိကတိုက်ကိုမရောက်ဖူးခဲ့ကြပါဘူး။မြေပုံပေါ်မှာတွေ့ရမှအားလုံးကရေခဲတွေကြည့်ပါပဲ။ဒါကြောင့်သူတို့တွေတကယ်တော့မြေပုံလမ်းကြောင်းကိုလွန်သွားပြီးဒီတိုက်ကြီးကိုတွေ့ခဲ့ကြတာပါ။အ
န်တာတိကတိုက်ကိုအသစ်ရှာတွေ့တဲ့ပိုင်းနဲ့နယ်မြေလို့ကြေညာပြီးနိုင်ငံတွေကအလံတွေလွတ်ထူနေတဲ့အချိန်တည်းမှာပဲစီးပွားရှာကျင်တဲ့လူတွေကလည်းအန်တာတိကတိုက်ကိုသွားကြပါတယ်။နောက်ဆုံး1959ခုနှစ်ရောက်တော့မှပဲနိုင်ငံပေါင်းစုံပါဝင်လက်မှတ်ရေးထိုးထားတဲ့အန်တာတိကသဘောတူစာချုပ်အန်တာတိကထရီတီကိုရရှိခဲ့တာပါ။အဲ့ဒီစာချုပ်ကိုလက်မှတ်ရေးထိုးတဲ့နိုင်ငံတွေကအသစ်ရှာဖွေတွေ့ရှိခဲ့တဲ့ဒီတိုက်သစ်ကြီးကိုငြိမ်းချမ်းရေးနဲ့သိပ္ပံဆိုင်ရာစူးစမ်းရှာဖွေရေးမှာပူးပေါင်းအသုံးပြုမယ်လို့သဘောတူခဲ့ကြပါတယ်။ဒါပေမဲ့ဥရုယာတီပြောင်းလဲလာတာခီးသွွားလုပ်ငန်းအရှိန်မြင့်လာတာနဲ့စီးပွားဖြစ်ငါဖန်းတာအရင်ထက်ပိုခက်ခဲလာတာတွေဟာအန်တာတိကတိုက်ကြီးအဖို့စိန်ခေါ်မှုတွေပိုပြီးကြုံတွေ့ရတော့မယ်ဆိုတဲ့အဓိပ္ပာယ်ဖြစ်လာခဲ့ပါတယ်။ဒီအချက်တွေကြောင့်နိုင်ငံတွေဘယ်လိုပြုမှုလာမလဲဆိုတာကိုလည်း British နိုင်ငံ Royal Holloway တက္ကသိုလ်ကပထဝီနိုင်ငံရေးပါမောက္ခ Klaus Dodds ကအခုလိုပြောပါတယ
်။ Also means that countries like China are going to become increasingly dominant.In demanding a voice about how Antarctica
ပြလို့နိုင်ငံမျိုးတွေကလည်းဒီတိုက်ကြီးကိုဘယ်လိုအုပ်ချုပ်မလဲတောင်းဆိုတဲ့နေရာမှာပူပြီးအခရာကြတဲ့နေရာကပါလာပါလိမ့်မယ
်။အန်တာတိကတိုက်အပေါ်နိုင်ငံစုံကခြေချကြတဲ့နေတူပဲပင်လယ်ရင်ပြင်နာပြင်မြင့်တက်နေတာကလည်းနိုင်ငံစုံရင်ဆိုင်နေရတဲ့ဘေးရန်တွေတခုဖြစ်ပါတယ်။ဒီရန်တွေကိုရင်ဆိုင်ဖြစ်ရှိရေးမှာနိုင်ငံတွေလက်တွဲဆောင်ရွက်ကြဖို့ဖြစ်လာခဲ့ပါပြီ။ဗြိတိန်နိုင်ငံကြားရေးအရာရှိ J. Rumble ကသူတို့အန်တာတိကတိုက်ကိုဘာကြောင့်ဒီလောက်လေ့လာနေရတယ်လဲဆိုတာကိုအခုလိုပြောပြပါရစေ
The reason we study it so hard is because the water that is going to melt from Antarctica will arrive around the coast of the UK the evidence
ကျမတို့ဒီလောက်ထိလေ့လာနေရတဲ့အကြောင်းရင်းကတော့အန်တာတိကကနေပျော်ကြလာမဲ့ရွေတွေဟာတနေ့မှဗြိတိရှားကမ်းခြေကိုရောက်လာမှဆိုလို့ပါလက်ရှိစာချုပ်အရာအနာတိကတိုက်ကိုနားလည်နိုင်မှုနိုင်ငံတွေပူးပေါင်းဆောင်ရွက်မှပိုကောင်းတယ်ဆိုတဲ့အထောက်အထားတွေလည်းရှိပါတယ်ပြီးတော့ဒီတိုက်ကြီးကိုဘယ်လိုအုပ်ချုပ်မလဲဆိုတာကိုတနိုင်ငံတည်းကပြောနေတာထက်ပူပေါင်းဆောင်ရွက်ပြီးပြောမှပို့ပြီးတော့ပြောရေးဆိုခွင့်ရှိလာမှာဖြစ်ပါတယ်
။ဒီဒီကြကြပြောရရင်တော့နယ်မြေသစ်စူးစမ်းရှာဖွေသူတွေဟာကမ္ဘာတောင်ပတ်စွန်းကအန်တာတိကတိုက်ကြီးကို1820ခုနှစ်ကရှာဖွေတွေ့ရှိခဲ့တာပါ။1959ခုနှစ်မှာရရှိခဲ့တဲ့အန်တာတိကစာချုပ်ကိုတော့နိုင်ငံပေါင်း17နိုင်ငံကစတင်လက်မှတ်ရေးထိုးထားရကနေအခုအခါလက်မှတ်ရေးထိုးထားတဲ့စာချုပ်အဖွဲ့ဝင်နိုင်ငံပေါင်း50ကျော်သွားပြီဖြစ်ပါတယ်ခင်ဗျာ
ကိုရဲမင်းထွန်းရဲ့တင်ပြချက်ဖြစ်ပါတယ်ဒီနှစ်ဟာကုလသမဂ္ဂရဲ့စင်ရတုနှစ်ဖြစ်ပါတယ်ကမ္ဘာညဉ့်ဉန်းရေးလုံခြုံရေးပြဿနာတွေကိုထိန်းသိမ်းနိုင်ဖို့ကုလသမဂ္ဂအဖွဲ့ကြီးကကြိုးပမ်းနေချိန်မှာပဲကုလသမဂ္ဂတည်ထောင်ခြင်း85နှစ်ပြည့်အထိမ်းအမှတ်ပွဲတွေကျင်းပဖို့ကိုလည်းပြင်ဆင်နေပါတယ်ဂျနီဗာကုလသမဂ္ဂရုံးချုပ်ကနေလီဇာရှ်လိုင်းပြပို့ထားတဲ့သတင်းကိုတင်ပြချင်ပါတယ်ဒုတိယကမ္ဘာစစ်အပြီးမှာအဲ့ဒီလိုစိတ်မချမ်းမြေ့ပွဲပြိပခမျိုးထပ်မဖြစ်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့1945အောက်တိုဘာ24ရက်နေ့မှာကုလသမဂ္ဂအဖွဲ့ကြီးကိုတည်ထောင်ခဲ့တာပါဟိုအရင်ရှိခဲ့တဲ့ League of Nations ကနိုင်ငံပေါင်းချုပ်အသင်းကြီးဟာကမ္ဘာငြိမ်းချမ်းရေးလုံခြုံရေးကိုမထိန်းသိမ်းနိုင်ခဲ့တာကြောင့် United Nations ကကုလသမဂ္ဂအဖွဲ့အစ်ကဒါကိုအောင်မြင်အောင်လုံနိုင်လိမ့်မယ်လို့ကုလသမဂ္ဂစဖွဲ့ချိန်မှာပါခဲ့တဲ့အဖွဲ့ဝင်52နိုင်ငံကမျှော်လင့်ခဲ့ကြပါတယ်85နှစ်ပြည့်ကုလသမဂ္ဂတည်ထောင်ခြင်းအထိမ်းအမှတ်ပွဲကျင်းပနိုင်ရေးပြင်ဆင်ဖို့အတွက်ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Fabrizio Hoschild ကိုအထူးအကြံပေးဖြစ်တာဝန်ပေးထားပါတယ်ကုလသမဂ္ဂသက်တမ်း85နှစ်ရှိလာပေမဲ့ရည်ရွယ်ချက်တွေအခုထိအထမမြောက်သေးဘူးလို့သူကဝန်ခံပြောဆိုပြီးပြည်ပကတွေပိုပြီးလဲပြင်းထန်လာပေမဲ့တချို့သောမဟာအင်အားကြီးနိုင်ငံတွေကဒါကိုလှစ်လျူရှုထားတယ်လို့သူကဝေဖန်ပါတယ
် But at the moment the conflict resolution aspect of the United Nations
လောလောဆယ်မှာပဋိပက္ခနဲ့ဆိုင်တဲ့ကုလသမဂ္ဂဆုံးဖြတ်ချက်တွေလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုကြည့်ရင်ပြထားတဲ့ဂရီကိုအကောင့်ထဲဖွင့်နိုင်ကြတာမျိုးမရှိဘူးဆိုတာရှင်းပါတယ် CIS ကြောင့်လူထောင်ပေါင်းချီသွန်းရတာကစိတ်ထိခိုက်ပွဲရာသာတကပဲဖြစ်ပါတယ်
ဒီလိုဆုံးရှုံးမှုတွေရှိခဲ့ပေမဲ့
လွန်ခဲ့တဲ့85နှစ်အတွင်းကမ္ဘာတစ်လွှားမှာလူမှုရေးစီးပွားရေးနဲ့လူအခွင့်အရေးကိစ္စတွေမှာတည်တာတဲ့အောင်မြင်မှုတွေရအောင်လုပ်ခဲ့ရမှာဖြစ်တယ်လို့ Hochschild ကပြောပါတယ
် The average life expectancy when the UN was founded
တကယ်လို့ကျန်းမာရေးကိစ္စတွေကိုကြည့်မယ်ဆိုရင်ကုလသမဂ္ဂတည်ထောင်ချိန်တုန်းကပြည်မြလူသက်တမ်းကိုအနည်း90ပဲရှိမယ်လို့မျှော်လင့်ခဲ့ကြတာပါဒီကနေ့ကာလမှာတော့85နှစ်ဝန်းကျင်ဖြစ်လာတာကြောင့်လူတွေအသက်25နှစ်ပိုနေရတဲ့သဘောဖြစ်ပါတယ်ဆင်းရဲမွဲတေမှုပပျောက်ရေးအကြောင်းတွေးမယ်ဆိုရင်တော့ကုလသမဂ္ဂစတင်ထူထောင်ချိန်မှာကမ္ဘာဆင်းရဲမှုက90ရာခိုင်နှုန်းလောက်မှရှိနေခဲ့ရတာအခုဆိုရင်100ရာခိုင်နှုန်းကျဆင်းသွားခဲ့ပါတယ
်ဒါမဲ့အောက်တိုဘာ24ကုလသမဂ္ဂ85နှစ်ပြည့်အချိန်မှာအထူးအစီအစဉ်တွေအထိမ့်အပွဲကျင်းပဖို့ရှိနေပါတယ်ခင်ဗျာဗီဒီယိုရဲ့တောက်ကြံနေမနေ့ကအစီအစဉ်တွေကိုတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမအီးတန့်စင်ကပြောပြမှာပါ
မြန်မာနိုင်ငံတွင်းကပလတ်စတစ်အမိုက်ပြဿနာကအင်မတန်ရှုပ်ထွေးလွန်နေဆွဲကောင်းစဉ်နဲ့ဆာရာပက်ဒရီယာရေးသားထားတဲ့စောင်းမကို halfpost.com မှာဖတ်ရပါတယ်2017နောက်ပိုင်းမြန်မာနိုင်ငံပွင့်လင်းလာတဲ့နောက်ပိုင်းမှာတစ်ခါသုံးပလတ်စတစ်သုံးလမှုတွေပိုများလာပါတယ်ဒါရဲ့ကောင်းစုကတော့တည်ယူပို့ဆောင်ရလွဲကူတာအစားအသောက်တွေတင်စီးဖို့လွဲလာတာအစားအစာတွေတော်ုံနဲ့မပုတ်သွားတော့အလေလွတ်နေတာနဲ့ပိုပြီးတော့တန်ရှင်းလာတာတွေဖြစ်ပါတယ်ပြဿနာကတော့ plastic အမိုက်တွေကိုစနစ်တကျစွန့်ပစ်တဲ့စနစ်မရှိတာကြောင့်ရေမြောင်းတွေပိတ်ဆို့တာမြေချောင်းတွေမှာ plastic အမိုက်တွေနဲ့ပြည့်နေပြီးတော့ပင်လယ်ထဲကို plastic အမိုက်တွေရောက်သွားတာအမိုက်တွေကိုပုံပြီးတော့မီးရှို့တာတွေကြောင့်အဆိပ်ဝင်မီးခိုးတွေကိုရှူမိတာစတဲ့ဆိုးကျိုးတွေရှိတဲ့အကြောင်းထောက်ပြထားပါတယ်ဒါမှမဟုတ်တကယ်အလုပ်ဖြစ်မဲ့တခြားအစားထိုးနည်းလမ်းမရှိဘဲနဲ့တော့တစ်ခါသုံးပလတ်စတစ်အိတ်တွေလုံးဝမသုံးရဆိုပြီးတော့ပိတ်ပင်လို့မရဘူးလို့ဆိုပါတယ်ဒီလိုပိတ်ပြီးရင်တစ်ခါသုံးပလတ်စတစ်ကိုနေ့စဉ်သုံးနေရတဲ့လမ်းမီးစည်းတွေတွေလိုအခြေခံလူတန်းစားတွေရဲ့ဝန်ကြီးကိုထိခိုက်နိုင်တယ်လို့ဆိုပါတယ်မြန်မာနိုင်ငံကပလတ်စတစ်အမိုက်ပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ဆိုရင်အစိုးရအနေနဲ့စနစ်ကျတဲ့အမိုက်ရှင်းစနစ်ချမှတ်ဖို့နဲ့ကိုကာကိုလာလိုအနောက်တိုင်းကုမ္ပဏီကြီးတွေအနေနဲ့ကိုထုတ်ကုန်အတွက်ကိုတာဝန်ယူပြီးတော့အမိုက်သိန်းစနစ်ချမှတ်ဖို့လိုအပ်တယ်ဆိုပြီးတော့ထောက်ပြထားပါတယ်လူတွေရဲ့တကယ်လိုအပ်ချက်ကိုအလေးပေးစဉ်းစားပြီးတော့အဖြေရှားမယ်လို့ရေးသားထားတာကိုဖတ်ရပါတယ်ရှင် VNN နဲ့မြန်မာနယ်စပ်မြို့တွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအပေါ်စိုးရိမ်ကြောက်ရွံ့မှုတွေနဲ့ခြောက်ခြားနေကြတဲ့ဆွေကောင်းစင်နဲ့တိုမိုယာအိုနီရှိနဲ့ယူအီချီနီတာတို့ပူးတွဲရေးသားထားတဲ့စောင်းမကိုတော့ asia.nikkei.com မှာဖတ်ရပါတယ်တရုတ်နဲ့ထိစပ်နေတဲ့ VNN နဲ့မြန်မာနေဆက်မျိုးတွေမှာကိုရိုနာဗိုင်းရပ်စ်အတွက်စိုးရိမ်မှုတွေကကျန်းမာရေးအတွက်သာမကစီးပွားရေးကိုလည်းထိခိုက်မှာကိုစိုးရိမ်နေကြတယ်လို့ဆိုပါတယ်။နှစ်ဖက်အာဏာပိုင်တွေဘက်ကကန့်သက်တင်းကျပ်မှုတွေထုတ်ပြန်ခဲ့တဲ့အတွက်နေဆက်မျိုးတွေမှာရှိနေတဲ့သူတွေအတွက်ကောလာဟာလနဲ့မတိမချာမရေရာသတင်းတွေဟာခြေနေကိုပို့ပြီးတော့စိုးရိမ်စေပြီးတော့ခီးသွားလာရင်းနဲ့တခြားစီးပွားရေးလုပ်ငန်းတွေကိုစတင်ပြီးတော့ထိခိုက်လာနေပြီလို့ဆိုပါတယ်။ရှမ်းပြည်နယ်အရှေ့ချမ်းတရုတ်မြန်မာနယ်စပ်မှာဟင်းသီးဟင်းရွက်နဲ့အသီးနှံရောင်းဝယ်ရေးကအစရပ်တန့်သွားတယ်ဆိုပြီးတော့မူဆယ်မြို့နယ်စပ်ကုံတွေးတာဝန်ရှိသူကိုကူးကားပြီးတော့ဖော်ပြထားပါတယ်တရုတ်နိုင်ငံမှာခီးသွွာလာခွင့်ကန့်သက်ထားတဲ့အတွက်လည်းမြန်မာဘက်နယ်စပ်ဈေးတွေမှာတရုတ်ဘက်ကဝယ်သူတွေအနည်းချင်းပဲရှိတော့တယ်လို့လည်းဆိုပါတယ်ယူနန်ပြည်နယ်နဲ့နေဆက်ချင်းတိဆက်နေတဲ့မြန်မာဘက်ချက်မှာဗဟိုဆိုးရဩစာတက်ရောက်မှုနဲ့ပြီးတော့လူနည်းစုတိုင်းရင်းသားတွေထိန်းချုပ်ထားတဲ့ဒေသတွေမှာတော့ကိုနီးကိုဟန်နဲ့ကာကွယ်တားဆီးလုပ်ငန်းတွေကိုလှုပ်ဆောင်နေကြတာကို UWSA ဝါပီသွေးစီညီညွတ်ရေးတပ်ကလှုပ်ဆောင်ပုံနဲ့တရကပြီးပြီးတော့ဖော်ပြထားပါတယ်ရှင
်။မအေးတန်းစင်ပြောပြသွားတာပါခင်ဗျာ။မကြာခင်ကျန်းမာရေးအစီအစဉ်တင်ဆက်တဲ့ကမှာတော့ကိုရိုနာဗိုင်းရပ်စ်အကြောင်းရှောင်းရန်ဆောင်းရန်တွေကိုတင်ပြသွားဖို့ရှိပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှาศင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA ရဲ့တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလမီတာ190ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ွယ်အတွင်းမှာတော့ဥအောင်ခင်းရဲ့မြမာရေးသုံးသက်ချက်ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့ခါမှာတော့
ပထမတိဒီအုတ်ချုပ်ရေးမှုတို့ဒီရောသူရသားတွေအားလုံးပေါ့ဗျာသူတို့ကတော့လုံးဝဖြစ်မှန်ကိုမပြောရဲကြဘူးဖြစ်နေတယ်အဲဒါကြောင့်တော့ဘာမှလုပ်လို့မရဘူးအဓိကတော့
တိုင်းရင်းသားဒေသတွေမှာထူးခြားတဲ့ဖြစ်စဉ်တွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာနောက်ပိုင်းတင်ဆက်တဲ့အခါပြည်စုံနားဆင်နေမှာဖြစ်ပါတယ်အခုတော့ဥရောခင်ရဲ့မြန်မာပြည်သုံးသက်ချက်ပါမြန်မာပြည်တွင်းအကြောင်းမီးသွေးဟာအပျော်စားတက်နှုအမျိုးအစားဖြစ်တာကြောင့်လျှက်စစ်တာအားထုတ်လို့ရမှာတော့ရင်ပအဝန်းကျင်ကိုညဉ့်ညမ်းစေပါတယ်ဒါကြောင့်လျှက်စစ်တာအားထုတ်ရမှာကြောင်မီးသွေးတန့်စင်တဲ့အတတ်ပညာကိုအသုံးပြုဖို့ဒါမှမဟုတ်လေနိုင်ငံခြားကကြောင်မီးသွေးအမာစားကိုသာသုံးဖို့ဥအောင်ခင်ကသုံးသပ်တင်ပြထားပါတယ
်အာဆီယံဒေသမှာကြောင်မီးသွေးတန်ချိန်တန်ပေါင်း3000လီပါရှိမယ်လို့ခန့်မှန်းကြပါတယ်ဒီထဲမှာအပျော်စားကြောင်မီးသွေးက60ရာခိုင်နှုန်းနဲ့အမာသားက40ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။အင်ဒိုနီးရှားနဲ့ဗီယက်နမ်မှာအများဆုံးရှိတယ်လို့အာဆီယံသက်ဆိုင်ကြောင်မီးသွေးအတတ်ပညာလက်ဆွဲကျန်းအာဆီယံ Clean Coal Technology Handbook မှာဖော်ပြပါတယ်။2030မှာအာဆီယံစွမ်းအင်ပမာဏရဲ့40ရာခိုင်နှုန်းဟာကြောင်မီးသွေးဖြစ်မယ်လို့မျှော်လင့်ရပါတယ်။ရာခိုင်နှုန်းဖြစ်မီးရနေတဲ့အာဆီယံနိုင်ငံတွေထဲမှာမလေးရှားနဲ့ဗီယက်နမ်မှာကြောင်မီးသွေးအများဆုံးသုံးပါတယ်ဒုတိယအများဆုံးသုံးသူကတော့အင်ဒိုနီးရှားနဲ့ထိုင်းဖြစ်ပါတယ်သက်ဆင်တဲ့ကြောင်မီးသွေးသုံးအတတ်ပညာ Clean Coal Technology ကိုသုံးနိုင်အောင်ဒီနိုင်ငံတွေကြိုးပမ်းနေကြပါတယ်ကြောင်မီးသွေးသုံးမှုအ ਨੇ ဆုံးဟာမြန်မာနိုင်ငံဖြစ်ပါတယ်ရှမ်းပြည်နယ်တီချစ်ကြောင်မီးသွေးဓာတ်အားစက်ရုံတစ်ခုတည်းတည်းတွင်ကြောင်မီးသွေးစမ်းအင်နာမည်ပြည့်နေပုံရပါတယ်ထိုင်းနိုင်ငံရဲ့ကြောင်မီးသွေးအပျော်စား95ရာခိုင်နှုန်းဟာမင်းမော့ကထွက်လို့မင်းမော့ဒါအစယုံဟာအညဉ့်ညမ်းဆုံးနဲ့အန္တရာယ်အပြေးဆုံးဖြစ်နေပါတယ်။ထိုင်းရဲ့စွမ်းအင်မှာကြောင်မီးသွေးက73ရာခိုင်နှုန်းပါဝင်ပါတယ
်။ထိုင်းနိုင်ငံမှာသုံးတဲ့ကြောင်မီးသွေးစွမ်းအင်မှာပြည်တွင်းအတွက်အပျော်စားကိုသုံးတာကနည်းပြီးနိုင်ငံခြားကတင်သွင်းတဲ့ B2 minutes ကြောင်မီးသွေးအမာစားကိုသုံးတာများပါတယ်။ကြောင်မီးသွေးစွမ်းအင်73ရာခိုင်နှုန်းရှိတဲ့အနေနဲ့ပြည်တွင်းအတွက်အပျော်စားက100ရာခိုင်နှုန်းနိုင်ငံခြားကတင်သွင်းတဲ့အမာစားက12ရာခိုင်နှုန်းဖြစ်ပါတယ်မြန်မာပြည်မှာကြောင်မီးသွေးတွေ့နိုင်တဲ့နေရာ900လောက်ရှိပြီးတန်ချိန်တန်း540ကျော်ရှိမယ်လို့ခန့်မှန်းကြပါတယ်အမျိုးအစားကတော့သက်တမ်းနှုအပျော်စားအညိုရောင်ဖြစ်တဲ့အတွက်လျှက်စစ်ဓာတ်အားထုတ်လို့ရမှာမသုံးသင့်ဘူးလို့ဂျပန် JICA အဖွဲ့ရဲ့2013ခုနှစ်ထုတ်165မျက်နှာပါစစ်တမ်းမှာဖော်ပြထားပါတယ်။ဒါကြောင့်အတက်ပညာမလုံလောက်ခင်မှာထိုင်းနိုင်ငံလိုကြောင်မီးသွေးအမာစားကိုပြည်ပကတင်သွင်းပြီးသုံးဖို့ဂျပန်ကအကြံပေးထားပါတယ
်။ကြောင်မီးသွေးသုံးလျှက်စစ်ဓာတ်အားစက်ရုံတွေတိဆောက်မယ်ဆိုရင် Clean Coal Technology သုံးတဲ့ဂျပန်ကုမ္ပဏီတွေယင်းနှီးမြှုပ်နှံနိုင်ရေးကိုလည်းစဉ်းစားရမယ်လို့ JICA Agency အစီရင်ခံစာမှာဖော်ပြပါတယ်။ကြောင်မီးသွေးလောင်စာဟာအငြင်းအကျင်းများလွန်းတဲ့အတွက်ပဝန်းကျင်ကိုဘယ်လောက်ထိခိုက်တယ်ဆိုတာကိုစတင်လေ့လာတဲ့အချိန်ကစပြီးစက်ရုံလေပတ်တဲ့အချိန်အထိ6နှစ်ကျော်ကြာပါသေး။မြမကြောင်မီးသွေးသုံးဓာတ်အားစက်ရုံကတော့လေ့လာတဲ့အစ်စ်မှာပဲရှိသေးလို့အန္တရာယ်မပေးအောင်ကြိုတင်ပြင်ဆင်ရင်းအများကြီးရပါသေး။ဓာတ်အားပေးစက်ရုံနဲ့တင့်တော်တဲ့ကြောင်မီးသွေးမမှန်ရနိုင်မဲ့နေရာကိုရွေးချယ်ဖို့လိုပါသေး။ကလေးဝနဲ့ဆက်ထားတဲ့ရထားလားပေါ်ဖို့ကလည်းကြောင်မီးသွေးသေယူပို့ဆောင်ရေးအတွက်အရေးကြီးပါလေ
ဂျပန်မှာသုံးနေတဲ့လျှက်စစ်ဓာတ်အားစုစုပေါင်းမှာ25ရာခိုင်နှုန်းဟာကြောင်မီးသွေးကရတာဖြစ်ပါတယ်တပြည်လုံးကိုလျှက်စစ်ဓာတ်အားပေးနိုင်တဲ့နိုင်ငံတွေမှာကြောင်မီးသွေးစွမ်းအင်ကိုအနည်းနဲ့အများသုံးကြပါတယ်စီဘီခေဂျပန်ပြည်ကိုပြန်လည်ထူထောင်တဲ့ကာလမှာစီးပွားရေးကိုသာဦးစားပေးခဲ့ပြီးကြောင်မီးသွေးစွမ်းအင်အသုံးများခဲ့ပါတယ်ဒါကြောင့်ရေလေသဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုတွေအကြီးအကျယ်ဖြစ်ခဲ့ရပါတယ် 1990ပြည့်လွန်ကာလရောက်တော့မှကျောင်းမီးသွေးတန့်စင်တဲ့အတတ်ပညာကိုသုံးလာကြပါတယ်။ကျောင်းမီးသွေးပါအငြိအကျေးအစိတ်အတော့တွေကိုနည်းနိုင်သမျှနည်းအောင်ခင်မီနီးပညာတွေနဲ့လှုပ်တဲ့နီးလန်းကိုဂျပန်မှာသုံးလာတာအနှစ်30လောက်ရှိပြီဖြစ်ပေမဲ့တရုတ်ပြည်မှာစသုံးတာသိပ်မကြသေးဘူးလို့သိရပါတယ
်။အပျော်စားလိတ်နိုင်ကျောင်းမီးသွေးဟာပေါ်များပြည်ဇစ်သက်တာကြောင့်သုံးသူရှိတယ်လို့အငြိအကျေးကင်းစင်အောင်လုပ်ရတဲ့ဈေးကလည်းကြီးမားပါလေ။ဂျာမနီကဘရန်ဒန်ဘတ်ပြည်နယ်အရှေ့ပိုင်းအပျော်စားကျောင်းမီးသွေးသုံးတအားပေးဆက်ယုံ3ယုံနဲ့ပိုလန်နိုင်ငံနေဆက်မှ2ယုံရှိပါလေ။ဒီဆက်ယုံ5ခုဟာနှစ်စဉ်ဆာဖာဒိုင်အောက်ဆိုက်တန်ဂျင်8000ကျော်နိုက်ထရိုဂျင်အောက်ဆိုက်တန်ဂျင်9000ကျော်နဲ့အခြားအောင်မှုအမွှားတန်ဂျင်2000ကျော်ထုတ်လွှင့်ပါလေ။ဒါကြောင့်ပြည်သူ့ကျန်းမာရေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်နှစ်စဉ်ယူရိုငွေတန်း9000ကျော်ကုန်ကျနေတယ်လို့ Belgium အခြေစိုက် Health and Environment Alliance ကဆိုပါလေ။ကျောင်းမီးသွေးအများဆုံးသုံးတဲ့ပြည်ုပ်ကြီးမှာလေထုညင်ညမ်းမှုကြောင့်နှစ်စဉ်9000ကျော်သေဆုံးတယ်လို့2016ကမ္ဘာပံလေ့လာချက်မှာဖော်ပြပါလေ။ကျောင်းမီးသွေးကိုအရင်ဆုံးသတ်သိအောင်လုပ်တဲ့အတတ်ပညာနဲ့ထုတ်လွှင့်လိုက်တဲ့အငြင်းအကျေးကိုထိမ့်သိမ့်တဲ့အတတ်ပညာမကျွမ်းကျင်ပဲစက်ယုံမတီဆောက်တဲ့ကြောင်းတရုတ်ကသင်ဟန်းစာပေးနေပါသေး။မြန်မာပြည်မှာတီဆောက်ဖို့ရည်ရတဲ့ကျောင်းမီးသွေးဓာတ်အားပေးစိတ်ရုံစီမံကိန်းမှာသင်ဟန်းစာယူပြီးအများကြီးရှိနေကြောင်းသင်ပြလိုက်ရပါမယ်ခင်ဗျာ။
ဥုံကင်းရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာ။စနေညဒိုက်ရိုက်လေလိုင်းအစီအစဉ်မှာဘာဒီဆွေးနွေးကြမလဲကြည့်အောင်ပါ
။ဒေါ်ရရှင်များရှင်။နိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားကိုရှော့ချဖို့အပါအဝင်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းဒီသတင်းပတ်ထဲမှာပဲထွက်ပေါ်လာပါတယ်။အငင်းပွားစရာဖြစ်နေရတဲ့ဖွဲ့စည်းပုံပြင်ဆင်ရေးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဥဆောင်ကြိုးပမ်းနေတာတွေဟာဘလောက်ထိအောင်မြင်နိုင်ပါသလဲဘယ်လိုစိန်ခေါ်မှုတွေအခက်အခဲတွေကြုံရနိုင်ပါသလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမိမြန်လူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ကဒိုင်းရိုက်ဒီလိုင်းစီစဉ်ကကြိုဆိုပါရရှင
်စနေည VOA ရဲ့ဒိုင်းရိုက်ဒီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုက်ပါတယ်အခုတော့ဂျမားရေကနာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဟူဟန်ဗိုင်းရပ်စ်ပိုးသတိပြုစရာအကြောင်းကိုတင်ပြထားပါတယ်။တရုတ်နိုင်ငံမှာစဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးတာတွေတခြားနိုင်ငံတွေကိုပါကူးစက်တာတွေမြင့်မားလာနေပြီးမြန်မာနိုင်ငံအတွက်လည်းအထူးသတိပြုစရာဖြစ်လာပါတယ်။ဒီဗိုင်းရပ်စ်ကူးစက်မှုမှာဘယ်လိုထူးခြားမှုတွေရှိနေပြီးဘယ်လိုလက္ခဏာတွေကိုစောင့်ကြည့်သင့်ပါသလဲ။ကုသမှုနဲ့ကာကွယ်ဆေးအခြေအနေတွေကရောဘယ်လိုရှိပါသလဲ။ဒီအကြောင်းဆေးတက္ကသိုလ်တက်အနုဇီဝဗေဒဌာနအငိမ်းစားဌာနမှုနဲ့လက်ရှိဂုဏ်နုဆောင်ပါမကဒေါက်တာကြည်ကြည်သိန်းကိုကိုဝင်းမင်းမေးမြန်းတင်ဆက်ထားပါတယ
်။ Okay အနုဇီဝဗေဒပညာရှင်ပါမကဒေါက်တာတော်ကြည်ကြည်သိန်းခင်ဗျာတရုတ်နိုင်ငံမှာစဖြစ်ခဲ့တဲ့ဒီဝူဟန်ဗိုင်းရပ်စ်ပိုးလို့လူသိများလာတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဖြစ်ရတဲ့အဆုတ်ရောင်ရောဂါကြောင့်သိဆုံးသူက80ဝန်းကျင်အထိများလာနေပြီးတော့ဆီမိုင်းအိန္ဒိယထိုင်းပါဝင်နိုင်ငံပေါင်း12နိုင်ငံကျော်ကိုလည်းလှင်းလင်းမြန်မြန်ကိုကူးစက်ပြန့်နှံ့နေတာကိုသိရတဲ့အတွက်အိန္ဒိယဖြစ်တဲ့ကျွန်တော်တို့မြန်မာနိုင်ငံအတွက်လည်းစိုးရိမ်မှုတွေရှိနေပါတယ်ဆီမိုင်း။အဲ့ဒီခါကျတော့ဒီဝူဟန်ဗိုင်းရပ်စ်ကူးစက်မှုရဲ့ထူးခြားမှုလေးကိုစပြီးတော့ရှင်းပြပေးပါလား
။သူနာမည်အတိုင်းပေါ့ဝူဟန်ဟိုမြို့ပေါ့နော်ဟိုဘေးတင်းနဲ့ဝူဟန်မြို့ကနေပြီးတော့2019ခုနှစ်ဒီဇင်ဘာလကနေစပြီးတော့သတင်းတွေရတယ်ပေါ့နော်။ဒါတော့မှဒီတစ်ခါတော့အရင်ဆားရောဂါလို့တော့ဒီဥပီအစိုးရကဖုံးဖိထားခြင်းမရှိပဲပြောပြတယ်လို့တော့ယူဆတယ်ပေါ့။သို့တော်လည်းဒီတဲ့မကနည်းနည်းလေးဒီစောစောပြောနိုင်တော့ပိုကောင်းတာပေါ့။ဒ တို့အဲတုတ်ကိုယောကလိုပဲနှာစီချောင်းဆိုးဖြာနာခေါင်းကိုက်လဲချောင်းနာဒါတွေနဲ့စလာပြီးတော့နောက်တဖြည်းဖြည်းနဲ့ကူးစက်တဲ့လူတွေများများလာပြီးတော့အခုဆိုရင်3000နီးပါးလောက်ရှိသွားပြီးတော့စီလာလဲခုနပြောပေါ့နော်80အခုပြောတဲ့ SV speak ကို80လောက်ကျော်ရင်ကျော်သွားပါလိမ့်မယ်ဂိမ်းကြီးတွေကလည်းတရုတ်ပြည်မကတော့ကိုအမေရိကအထိအောက်ကဩစတြေးလျအထိဥရောပအများကြီးကိုကူးစက်နေတဲ့အတွေ့အခုဆိုရင်ယူရီးယားဗီယက်နမ်ကိုနဲ့အင်းနီနာချင်းနိုင်ငံတွေကိုပါ confirm case တွေရောက်ရှိနေပြီပေါ့နော်ဒါပေမဲ့ data တွေကတော့တရုတ်ပြည်ပါပဲ data များပါတယ်သူကလည်း SARS ရောဂါ Severe Respiratory Virus လို့ပဲ Coronavirus Family တွေက virus တစ်ကောင်ဖြစ်ပါတယ်အရင်တော့တော့သူတို့က SARS ရောဂါလောက်တော့မကင်းချန်ဘူးလို့ယူဆတော့များလဲတဖြည်းဖြည်းနဲ့ကူးစက်နှုံးလာလဲအခုများလာတာတွေ့ရတယ် data လည်းတဖြည်းဖြည်းတော့များလာတယ်အရင်တော့တော့ program စားတော့လူလူချင်းကူးစက်ခြင်းမရှိပါဘူးလို့ပြောတော်များလဲတကယ်တော့ရှိနေပါတယ်အခုကတော့ဒေတာပေါက်ကို၄မှ၁၀ပေါ့ယောဂရှိတဲ့လူကနေ၁၀နှာစီးခြင်းနှာရောချောင်းဆိုးခြင်းနှာချီခြင်းပေါ့နော်၁၀နီးနီးကပ်ကပ်ဖြစ်နေတာလည်းတွေ့ရပါတယ
်ဟုတ်ကဲ့ဆရာမကြီးဒီ virus ရဲ့ကူးစက်မှုမှာဒီထူးခြားမှုတစ်ခုကဒီ incubation period လို့ခေါ်တဲ့ဒီယောဂပြိုးခြင်းပေါ့နော်နှစ်ပတ်အတွင်းမှာလက္ခဏာမပြတော့လဲပဲကူးစက်နိုင်တဲ့အနေအထားဖြစ်တဲ့အတွက
်ဟုတ်ကဲ့အဲ့ချိန်မှာသတိထားမှာယောဂလက္ခဏာမပြတဲ့အတွက်သူ့ရောဂါမရှိဘူးလို့ထင်အောင်ထင်မှဖြစ်နိုင်တယ်ပေါ့တို့တော့သူကသူများတွေကိုကူးစက်နိုင်တယ်ပေါ့သူက an incubation period ကလည်း 10 to 14 days လောက်ရှိတယ
်ဟုတ်ကဲ့ဆရာမကြီးအဲ့တော့ဒီယောဂကူးစက်မှုကိုအသေးစိတ်လေးထပ်ပြီးတော့ရှင်းပြပေးပါလားဆရာမကြီးခုနဒီနှာစီးချောင်းဆိုးလေးရခူတာအပြင်ပေါ့လေ
ဆက်ဆက်ချင်းတော့တို့ကအဲ့ဒီ wet market လို့ခေါ်တဲ့တရိတ်ဆန်တွေကိုအရှင်ဖတ်ထားပြီးတော့မွေးထားတယ်အရှင်ရောအသေးတွေရောနောက်တော့စားကန်ကြီးကျမှတက်ပြတာတော့ဆိုဒီကနေတစ်ဆင့်အဲ့ဒီမှာတရိတ်ဆန်မှာဖြစ်တဲ့ virus body တစ်ဖြည်းဖြည်းနဲ့မျိုးရိုးဗီဇာတိပြောင်းပြောင်းလာပြီးတော့တရိတ်ဆန်မှာတစ်ဆင့်လူကိုကူးစက်တယ်လို့ယူဆရတယ်နောက်မှလူလူချင်းကူးစက်တယ်ပေါ့အဲ့တော့ရောဂါရှိတဲ့လူတယောက်နဲ့နင်းနီးကပ်တိုက်နေလို့ရှိရင်သူ့ရဲ့ secretion တွေနှာချေတဲ့ဇတူရီတို့နှာရည်တို့နဲ့တစ်ဆင့်ပေါ့နော်ပိုင်တွင်မိတယ်အဲ့လူနာနာတွေမိသားစုလည်းဖြစ်နိုင်တယ်ဒူနာကိုဆင်းကုနေတဲ့ဆရာဝန်ဆရာမပြာတစ်ဆင့်သူတို့ကင်ပြိုရင်းနဲ့လက်ဒီပဲတိချာမဆေးလို့ရှိရင်ကုဆင်နိုင်နေပေါ့
ဟုတ်ကဲ့ဆရာမကြီးဒီလက်ကနေတစ်ဆင့်ထိမိပြီးတော့လဲကိုယ့်အကူဒီနှာခေါင်းနေပါစက်တွေပြန်ထိမိလို့ရှိရင်ဓာတ်ရိုက်ကုဆက်နိုင်တဲ့သဘောပေါ့ဆရာမနော
်ဟုတ်ပါလေနောက်ဟိုမျက်စိထဲမှာလဲ mucus membrane တွေရှိတယ်လေအဲ့ဒီထဲကိုလဲရေတွေပါတယ်ရောက်သွားလို့ရှိရင်ဆာရေတွေပဲရောက်သွားရင်လဲကုဆင်နိုင်ပါတယ
်ဟုတ်ကဲ့ဆရာမဘတ်စကားစီးတဲ့အခါမှာဒီတိုးချက်ပြီးစီးရတဲ့အတွက်
တိုးများတဲ့နေရာပေါ့နော်သူသူဖြစ်နေရာတွေမှာသွားတဲ့နေရာမှာနောက်ပတ်စကားတွေမှာလည်းပတ်စကားကျက်လို့ပေါ့လူတွေခဲမှာကျက်ပြင်းနေတဲ့ချိန်မှာလည်းအရှောင်တာဘူးပေါ့ကျောက်ချောင်းဆိုးလိုက်တယ်တယောက်ကနှာချိလိုက်တယ်ဆိုရင်တကယ်လို့ဒါမျက်နှာမှာမတ်တွေပါတယ်ဟိုမဝတ်ထားဘူးဆိုရင် direct ထိတွေ့တဲ့အခါမှာဆိုရင်လည်းကူးစက်ဖို့လွယ်ပါတယ
်ဟုတ်ကဲ့ဆရာမကြီးအဲ့တော့အခုလို့ဒီကူးစက်လွယ်တဲ့အတွက်ကာကွယ်နိုင်ဖို့အတွက်ဆိုလို့ရှိရင်ဘာတွေအဓိကလုပ်ဆောင်ဖို့ရည်ချင်မလဲ
အဓိကလက်ရှိကတော့အဓိကပေါ့နော်ဘယ်မှာလဲဖြစ်ဖြစ်ပင်ရောက်ကင်ထားတာပဲဖြစ်ဖြစ်လူနာကိုကင်ထားတာဖြစ်ဖြစ်လူနာကင်ထားတော့အတုံးဆောင်များကိုကင်ထားတရားပဲဖြစ်ဖြစ်လက်ကိုတေချာ20 second လောက်တော့အနည်းဆုံးဆက်ပြန်နေဆေးတင်တယ်မရှိလို့ရှိရင်လည်းအယ်ကိုဟောရပ်တွေပါတယ်ပေါ့နော်လုတ်တင်တယ်အဲ့နောက်ဆက်နိုင်ရင်အပြင်ကိုသွားတယ်လူတော်တဲ့သွားတယ်ဆိုရင်လည်း mask ပေါ့နော် mask တက်တဲ့အခါမှာလည်းချက်ချင်းကြီးတော့ N95 mask ကြီးဝတ်ဆရာမလိုပါဘူးအဲ့အခု disposable mask တွေလည်းအများကြီးရှိပါတယ
်ဟုတ်ကဲ့
အဲ့ဒါ
နှာခေါင်းအုပ်ပေါ့
ဒီနှာခေါင်းကိုလည်းဟိုတိတ်ချအုပ်ရမယ်ရှို့ထုတ်ပြီးတော့နှာခေါင်းအောက်ကိုချထားလို့လည်းမရဘူးနှာခေါင်းအပေါ်ကိုဒီ mask မှာအပေါ်မှာမာမာလေးရှိပါတယ်တက်ပြီးလို့ရှိရင်ကိုနှာခေါင်းအတိုင်းဖိချလိုက်လို့ရှိရင်နောက်အောက်ကိုလည်းဆွဲချလိုက်ရပါတယ်ဟိုအပြာရောင်လေးကိုအပြင်မှာထားရတယ်အဖြူရောင်လေးကိုကိုယ့်ဘက်ကိုထားရတယ်အဖြူရောင်လေးကတော့ filter လေးပါတော့ကိုယ်မှာယောဂါရှိရင်လည်းကိုချောင်းချိုးရင်ပိုင်းအဲ့ထဲမှာ absorb ဖြစ်သွားမယ်အပြင်အပြာပိုင်းဘက်ကတော့အပြင်ကလာတဲ့ဇတူရီတွေတို့ဘာလို့အဲ့ဒါကိုကာကွယ်ပေးတယ်ပေါ့။နောက်လူသူထူထပ်တဲ့နေရာကိုမတော်ဟဖို့ပေါ့တတ်နိုင်ရင်လေ။နောက် personal hygiene ပေါ့။နောက်ယောဂဖြစ်တဲ့လူတွေရှိလို့ရှိရင်သူတို့နားမှာမကပ်ဖို့ပေါ့နော်
။ဟုတ်ကဲ့ဆင်မတီအစားအသောက်ချက်ပြုတ်တာနဲ့ပတ်သက်လို့ရော
။အစားအသောက်ကတော့တိတ်တော့မဆိုင်ပါဘူး။တခုရှိရပေါ့။တရုတ်ပြည်မှာတော့ဟိုတော်ရဲတရိတ်ဆန်တို့လင်းနိုးတို့အဲ့ဒါတွေတော့မစားသင့်ဘူးပေါ့။နောက်ကိုစားနေကြစားတောက်တွေကိုလည်းတိတ်ချာချက်ပြုတ်ပြီးတော့ပေါ့နော်။ရောရမစားနဲ့ပေါ့
ဟုတ်ကဲ့မွေးမြူရေးတရိတ်ဆန်တွေရောကင်တွယ်လို့ရှိရင်
အဲ့ဒါလေလက်ရှိရပါလိမ့်ခိုးအင်ကခွေးတွေကြောင်လေးရဆမွေးမြူရေးတရိတ်ဆန်တွေရဆပေါ့နော်အကုန်လုံးကင်တွယ်ပြီးတော့လက်ကောင်းကောင်းရှေးရမယ်တတ်နိုင်ရင်လည်းအဲ့တရိတ်ဆန်အငိကြီးတွေပဲကင်မယ်ဆိုလဲလက်အစ်တွေပဲအနည်းဆုံးဟိုထိုင်ပိုကောင်းတာပေါ့
ဟုတ်ကဲ့ဆရာမဒီကိုခံအားကောင်းနေဖို့အတွက်ရော
ဒါလေဟိုကို ကိုတော့ခြေကအထင်ကျမကြီးကောင်းဖို့လို့စားတော့ဟာရပြေဆုံးအောင်လို့စားတော့ရမယ်။နောက်ပြီးချာအေးဝအောင်အေးရမယ်
။ဟုတ်ကဲ့။အဲ့တော့အခုလိုဒီကာကွယ်တဲ့ကြားရရပဲပေါ့နော်။ဟိုဖြစ်ကောင်းဖြစ်လာခဲ့လို့ရှိရင်ဘလို့လက္ခဏာတွေကိုအဓိကဆံမကုဏကပြောခဲ့တဲ့ဒီချောင်းဆိုး
နာချီတာလို့နာချီတာလို့ကောင်းကြိုက်တာဖျားတာဒါပေမဲ့တစ်ခါလေကြာရင်လည်းပဲဒါတွေကတော့တုတ်ကွေးနဲ့လည်းခက်စီစင်ပေါ့ပြောလို့မရဘူး။ဒါပေမဲ့အဲ့လိုဖျားတယ်နာချီတယ်ဒီလိုအချိန်မျိုးမှဆိုရင်တော့ကျမကြီးဌာနတန်းနိုင်တော့အစိုးရကျမကြီးဌာနစီအောင်လို့သွားပြီးတော့သတင်းပို့ပြီးတော့ပြသနေတ
ယ်။ဟုတ်ကဲ့။နောက်ဒီကုသမှုအပိုင်းရော
တကယ်တမ်းပြောရင်ဆိုကုသမှုကမရှိပါဘူး။စမ်းသပ်ပြီးတော့တီထွင်နေတာတွေတော့ရှိတယ်။ကာကွယ်ဆေးလည်းမရှိသေးပါဘူး။သို့တော့ကာကွယ်ဆေးကိုထုတ်လုပ်ဖို့အရန်ကြိုးစားနေပါတယ
်။ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်ဆရာမ
။ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍပြီးမှာတော့တိုင်းရင်းသတင်းလွှတ်အစီအစဉ်ကိုနှားဆင်ရမှာဖြစ်ပါတယ်။ထိုင်းချေဆိုင် Fever Wine တို့သားတွေကစူးစီးတင်ဆက်ထားတာပါ။
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မြေပုံမြို့နယ်မှာလူပေါင်း900ခန့်ခိုလုံနေတဲ့စင်ရင်ကျေးရွာစစ်ဘေးဒုက္ခသည်စခန်းကနေထွက်ခွာဖို့မြမအစိုးရစစ်တပ်ကနေဖိအားပေးခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာတောင်းဆရာမတူအသက်ခံခဲ့ရတဲ့ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ကစေတနာဝန်ထမ်းဆရာမ2ဦးအသက်ခံရတာ9နှစ်ပြည့်သွားပြီဆိုပေမဲ့အမှုမှမပေါ်ပေါက်သေးတဲ့အခြေအနေတွေအကြောင်းကိုကြားကြရရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါတိုက်ပွဲတွေကြောင့်နေရာစွန့်ခွာပြီးမြေပုံမြို့နယ်စင်ငင်းကျေးရွာမှာလူပေါင်း900ခန့်ခိုလုံနေတဲ့စစ်ဘေးဒုက္ခသည်စခန်းကိုမြန်မာအစိုးရစစ်တပ်ကအဲ့ဒီနေရာကနေထွက်ခွာသွားဖို့နေရာဆက်တိုက်လာရောက်ဖိအားပေးခဲ့ပါတယ်ဇန်နဝါရီလ26ရက်နေ့ညအချိန်မှာအင်အား100ခန့်ရှိတဲ့အစိုးရစစ်ကြောင်းတစ်ခုကကျေးရွာထဲကိုတနက်ပစ်ဖောက်ဝင်ရောက်လာပြီးတဲအိမ်တွေကိုဖျက်ဆီးခဲ့တယ်လို့အမိုးတွေကိုမီးရှို့ပြီးအဲ့ဒီနေရာမှာမနေကြဖို့ဖိအားပေးခဲ့တယ်လို့စစ်ဆောင်ဒုက္ခတဲ့တဦးကပြောပါတယ်အလားတူ29ရက်နေ့နေ့လယ်ပိုင်းမှာလဲတပ်မ66လက်အောက်ခံတပ်ဖွဲ့အင်အား50ခန့်ရောက်ရှိလာပြီးဒုက္ခတဲ့စခန်းမှာရှိတဲ့သူတွေကိုအိမ်ထောင်စုစည်းရင်းနဲ့လူဦးရေစည်းနေစစ်ဆေးပြီးအဲ့ဒီနေရာမှာဒုက္ခတဲ့စခန်းမချဖို့ရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကအမိန့်ထုတ်ထားကြောင်းပြောဆိုခဲ့တဲ့အတွက်ဒုက္ခသည်တွေနေဖို့တခြားနေရာတစ်ခုစီစဉ်ပေးဖို့တောင်းဆိုထားတယ်လို့လဲကိုရိုင်းတွားရောက်ခဲ့တဲ့အရှင်တဘာဝနဒီကမိန့်ပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခံမြို့နယ်အတွင်းမှာပညာရေးဝန်ထမ်းကျောင်းဆရာမတူပြစ်ဒဏ်ခံခဲ့ရပါတယ်ဇန်နဝါရီ24ရက်နေ့ကမိုင်းဖိုးစိန်ဆိုတဲ့သူဟာဝေးခုတ်ကျေးရွာကမူလတန်းပြဆရာမအမတ်လွေးမြမွှေးအောင်ကိုပြစ်ဒဏ်ခဲ့တာဖြစ်ပါတယ်ပြစ်ဒဏ်မှုအကြောင်းရင်းကိုမသိရသေးပေမဲ့ဒီပြစ်ခတ်မှုမှာမိမိတို့သက်သားရဲ့လက်ချက်ဖြစ်ကြောင်း DNL ခေါ်တမ်းမလောင်တပ်ဖွဲ့ကဝန်ခံထားပြီးပြစ်ခတ်မှုလက်သေးကိုဖမ်းဆီးရေးယူထားတယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်
2019ခုနှစ်တနစ်အတွင်းမှာမွန်ပြည်နယ်ကိုဝင်ရောက်လာတဲ့ဒီတွင်းပြည်ပခီးသွွားလူဦးရေ28သိန်းနီးပါးခန့်ရှိတယ်လို့မွန်ပြည်နယ်ဟိုတယ်နဲ့ခီးသွွားညွန်ကြိုင်းမှုဦးစီးဌာနကနေထုတ်ပြန်ပါတယ်ဝင်ရောက်လာတဲ့ကဘာလက်ခီးသည်တွေအထက်မှာထိုင်းနိုင်ငံကအများဆုံးဖြစ်ပြီးဗီယက်နမ်နဲ့ဂျပန်နိုင်ငံတို့ကဒုတိယနဲ့တတိယနေရာမှာရှိနေပါတယ်2019ခုနှစ်အတွင်းပြည်တွင်းဧည့်သည်ဝင်ရောက်မှုဦးရေ26သိန်းကျော်နဲ့ပြည်ပဧည့်သည်ဝင်ရောက်မှုဦးရေ3,900ကျော်ရှိပြီး2018ခုနှစ်ထက်8,400ကျော်တိုးလာတယ်လို့ပြည်နယ်ဟိုတယ်နဲ့ခရီးသွားညွှန်ကြားမှုဦးစီးဌာနရဲ့စာရင်းအရသိရှိရပါတယ်မွန်ပြည်နယ်ကိုရောက်ရှိတဲ့ဧည့်သည်တွေအနေနဲ့ကြိတ်ထီယိုးနဲ့တမိုင်းဝင်ဖျားစေတီပထိုးတွေမော်လမြိုင်မြို့ပေါ်နဲ့ဘလူးကျွန်းကြိတ်မယောမြို့နယ်ခရုံကူတံပြူစရမြို့နယ်မှာရှိတဲ့မဟာမိတ်စစ်တင်းချိုင်းကြိတ်ခမီဆက်ဆဲကန်းချီရေးမြို့နယ်မှာရှိတဲ့ကပြာဝဖျားတောင်ပင်လေဝအပန်းဖြေစခန်းကန်းချီစတဲ့အထင်ကရနေရာတွေစီကိုအဓိကတွားရောက်လဲပတ်ကြတာဖြစ်ပါတယ်
ရခိုင်လက်နက်ကိုင်အေဖွဲ့အနေနဲ့ချင်းလူမျိုးနွယ်စုဝင်ခူမီမျိုးနွယ်စုတွေကိုရခိုင်မျိုးနွယ်စုဝင်တွေဖြစ်နောင်နောင်မှာရေးတာတုံ့နှုံးဖော်ပြတော်တယ်မဟုတ်ဘူးချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD ပါတီကတတိပေးပြောဆိုပါတယ် ချင်းမြင့်နယ်ပလဝမြို့နယ်မြို့ရန်လှုပ်တော်ကိုဆက်လက်ဦးဝေးတင်းကိုပြန်လှုပ်ပေးတဲ့ကိစ္စနဲ့ပတ်သက်ပြီးအေအေရဲ့ထုတ်ပြန်ကြေညာချက်တဲ့ခူမီမျိုးနွယ်စုများကိုရခိုင်မျိုးနွယ်စုဖြစ်ခေါ်ဝေါ်တာခူမီမျိုးနွယ်စုများနေထိုင်တဲ့ပလဝမြို့နယ်ကိုရခိုင်ဘိုးဘွားပိုင်နယ်မြေဖြစ်စေတဲ့စကလုံးသုံးလုံးနေပါရှိတဲ့ဆိုပြီး CNLD ကကြေညာချက်တစ်ဆောင်ထုတ်ပြန်ပြီးသတိပေးပြောဆိုလိုက်တာပါ
မြန်မာအရှေ့တောင်ပိုင်းမှာအလူရှင်ထောက်ပံ့မှုဖြတ်တောက်လိုက်တာကြောင့်ကရင်ပညာရေးစနစ်ရင်းရင်သွားတဲ့အခြေအနေနဲ့ကြုံတွေ့နေရတယ်လို့ကရင်ကျောင်းဆရာများပူးပေါင်းလှုပ်ဆောင်မှုအဖွဲ့ KTWG ကအခုလ24ရက်နေ့မှာအရေးပေါ်ထုတ်ပြန်ချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။လာမယ့်ဇွန်လမှာမြန်မာအရှေ့တောင်ပိုင်းမှာပညာရေးအတွက်ထောက်ပံ့မှု80ရာခိုင်နှုန်းအထိလျှော့ချမယ်ဆိုပြီးအလူရှင်ဖက်ကအကြောင်းပြန်လာတာကြောင့်ကရင်ပညာရေးစနစ်မှာမိခိုရဲ့ကျောင်းသားတသိန်းကျော်အတွက်စိုးရိမ်စရာရှိတယ်လို့KTWG ရဲ့ Director Nolle Thu ကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ကစေတနာဝန်ထမ်းဆရာမနှစ်ဦးအသက်ခံရတဲ့အမှုဟာအခုဆိုရင်၅နှစ်ပြည့်သွားပြီဆိုပေမဲ့အမှုမှမပေါ်ပေါက်သေးသလိုမိသားစုဝင်တွေကလည်းစိုးရိမ်မှုတွေရှိနေကြပါတယ်အမီရဲ့စူးစီးချက်ကိုမိကလျာမုံကနေတင်ဆက်ထားပါတယ
်။ဇန်နဝါရီလ16ရက်နေ့ကကချင်ပြည်နယ်မြစ်ကြီးနားမြို့ကဂျောင်မွန်ဆုတောင်းတောင်မှပြုလုပ်ခဲ့တဲ့မူဆယ်ခရိုင်ကောင်းခါကြီးရွာမှာတက်ခံခဲ့ရတဲ့စေတနာဝန်ထမ်းကချင်ဆရာမလေးနှစ်ဦး၅နှစ်ပြည့်အောက်မေ့တတိယဆုတောင်းခြင်းခန္ဓာမှာအမှုမှန်ပေါ်ပေါက်ရေးအတွက်ကောင်းခါဒေသခံတွေနဲ့သက်ဆိုင်ရာတာဝန်ရှိသူတွေပူးပေါင်းပါဝင်ပေးဖို့ကိုမေတ္တာရပ်ခံတောင်းဆိုခဲ့ကြပါတယ်။အသက်ခံခဲ့ရတဲ့စေတနာဝန်ထမ်းကချင်ဆံမလီနှစ်ဦးရဲ့ဖြစ်စဉ်အမှန်ကိုအမှန်အတိုင်းမထွက်ဆိုရတာကြောင့်အမှုမှန်ပေါ်ပေါက်ဖို့ခက်ခဲနေတယ်လို့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာဆလန်ဆန်ဆွန်ကအခုလိုပြောပါတယ်
။ကောင်းခါရောက်ကပထုတိပိတဲ့အုပ်ချုပ်ရေးမှုတို့ဒီရော်သူရသားတွေအားလုံးပေါ့ဗျာသူတို့ကတော့လုံးဝဖြစ်မှန်ကိုမပြောရဲကြဘူးဖြစ်နေတယ်အဲဒါကြောင့်တော့ဘာမှလုပ်လို့မရဘူး။အဓိကတော့အမှုမှန်ပေါ်ပေါက်ရေးအခက်ခဲကိုပြောပါဆိုရင်တော့ကျွန်တော်တို့ဒီတတမမလက်ထိုးမရတဲ့တရားခံပေါ့ကျွန်တော်တို့ပေါ်ပြမရတဲ့အခက်ခဲပါပဲ
အမှုမှန်ပေါ်ပေါက်ရေးကော်မတီကတော့အမှုမှန်မပေါ်မချင်းကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့မှုခင်ဖြစ်ပွားတဲ့ကောင်းကားကြီးရွာဒေသခံတွေနဲ့အဲ့ဒီအချိန်ကာလမှာကြီးရွာမှာတာဝန်ကျခဲ့တဲ့သက်ဆိုင်ရာတာဝန်ရှိတွေအနေနဲ့လည်းပူးပေါင်းပါဝင်စီခြင်းတယ်လို့ KBC ကပြောပါတယ်အမှုရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးဒေါက်တာဆလန်ဆန်ဆွန်ကအခုလိုပြောပါတယ်
အမှုမှန်ပေါ်ပေါက်ရေးကော်မတီရဲ့ဒီ lawyer group ဖြစ်တဲ့ Chanstick ကချင် lawyer network ကနေပြီးမှဒါကိုဆောင်ရွက်လက်ရှိတယ်ဒါပေမဲ့လွန်ခဲ့တဲ့နှစ်နှစ်လောက်ရှိပြီကျွန်တော်နောက်ဆုံး last show မှာစစ်တပ်မှာဒီစစ်ကြောင်းမှုနဲ့ကျွန်တော်တို့ပြောဆိုဖို့လုပ်တဲ့အဆင့်ကနေဒီဘက်ပိုင်းမှာဆက်ပြီးမှတိုးတက်မှုတော့မရှိတော့ဘူးပေါ့
စေတနာဝန်ထမ်းဆရာမနှစ်ဦးဖြစ်တဲ့မယံလူရနဲ့ခေါင်နှန်းစင်တို့နှစ်ဦးမူဆယ်ခရိုင်ကောင်းခါကြီးရွာကမူလရန်ကျောင်းမှာတာဝန်ထမ်းဆောင်နေစဉ်2015ဇန်နဝါရီလ16ရက်နေ့ညတကောက်မှာလူတစုရဲ့မသိန်းကြီးတပ်ဖြတ်တာခံခဲ့ရတာပါတေဆုံးသူဆရာမမယံလူရရဲ့အမဖြစ်သူဒေါ်ဆန်လုံကတော့သူညီမငယ်ဆုံးတေဆုံးမိကလေးကမိသားစုအနေနဲ့ပတ်ဝန်းကျင်တိုင်းပိုင်းကြားမှာစိတ်အားငယ်တယ်လို့မျိုးခံစားရတဲ့အပြင်လုံခြုံမှုမရှိတယ်လို့လည်းခံစားနေရတယ်လို့ပြောပါတယ်
။အဲ့ဒီဆရာမအဲ့ဒီဆံပြေမအဲ့ဒီသာသနာဆံမစေတနာဆံမရဲ့အမမျိုးမိတ်ဆက်ပေးတာအနေစပြီးကျွန်တော်စိတ်ထဲမှာခံစားရတယ်ပေါ့နော်။စိတ်ချလက်ချမဖြစ်ဘူးပေါ့
ရှမ်းပြည်နယ်ရဲတပ်ဖွဲ့ကတော့ကြီးရွာသား10ဦးနဲ့တမတော်သား28ဦးကိုစစ်ဆေးခဲ့ကြောင်းနဲ့ DNA စစ်ဆေးချက်တွေကိုရယူခဲ့ကြောင်းအကြောင်းပြန်ခဲ့ပေမဲ့လည်းဆရာမနှစ်ဦးအသက်ခံခဲ့ရမှုနဲ့ပတ်သက်ပြီးဒီနေ့ဒီချိန်ထိအမှုမှမပေါ်ပေါက်သေးပဲတရားခဏ်တွေကလွတ်မြောက်နေဆဲပဲဖြစ်ပါတယ်ရှင
်ဆက်ပြီးတော့ပညာရေးဝန်ကြီးဌာနကကျောင်းတက်ရက်နဲ့ဆံမှုဝက်အချိန်ဆက်ပြောင်းလဲတတ်မှတ်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးချင်းပြည်နယ်ရဲ့မြို့တော်ဟာခါမှာလည်းစန့်ကျင်ကန့်ကွက်တဲ့အနေနဲ့ကျောင်းဆရာတွေအပါအဝင်ကျောင်းသားတွေကဆန္ဒပြထုတ်ဖော်ခဲ့ကြပါတယ်အကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးထားပြီးနိုင်ကိုရင်ကတင်ဆက်ထားပါတယ
်အခြေခံပညာဆံမှုဘွဲကာလပြောင်းလဲမှုနဲ့ကျောင်းသက်ရဲ့တိုးမြင့်လိုက်တာဟာအထူးသဖြင့်လမ်းပန်းဆက်သွယ်ရေးခက်ခဲတဲ့ချင်းမြင့်နယ်မှာဘလို့မှအဆင်မပြေနိုင်ဘူးလို့ဒီဆန္ဒဖော်ထုတ်မှုကိုဥဆောင်ခဲ့တဲ့မူလတန်းပြဆရာဦးသိန်းစော်ဝင်းကပြောပါတယ
်ကျောင်းပေါ်ဒေသမှာရှိတဲ့ဒေသဒေသနေရာအနေနဲ့ရန်ကုန်ခက်ခဲဖြစ်နေပါတယ်ဗျပုံမှန်ဆံမှုဘွဲတွေကိုအရင်ဆုံးစောစစ်တဲ့တန်းတွေရော တော့မတားရှင်တယ်လို့ပြည်ညာရေးဝန်ကြီးဌာနကကျွန်တော်တို့ထုတ်ပြန်လိုက်တဲ့အချိန်မှာကလေးတွေမှာဆိုရှင်ဒီလိုမျိုးဆယ်တန်းစာမူဝေးပြီးမှလာရှင်မယ်ဆိုလို့ရှိရင်ဒီကလေးတွေဆိုရှင်တောင်းပါဆိုလို့ရှိရင်တောင်းပိတ်ထားရပါမလားတောင်းမဲ့ဒီလိုရှိတဲ့ပိတ်ထားမယ်ဆိုရင်လည်းဒီကလေးတွေဆယ်တန်းပြီးမှပြန်ဖြစ်မယ်ဆိုလို့ရှိရင်ပြန်ဖြစ်ရလာဖို့အတွက်ကိုတောင်းပေါ်ရတာမှာတော့အခုချိန်မှာတောင်းရလုံအောင်ကုန်ဝင်နေရတဲ့အချိန်ဖြစ်တယ်ဗျ
အင်အားတရာကျော်ရှိတဲ့ចောင်းသားចောင်းလူတွေဟာအခြေခံပညာစာမဝဲကလပြင်ဆင်နောက်ဆုတ်ခြင်းကိုပြန်လည်ဖြတ်သိမ်းပြီးလှုပ်အားခွင့်အခြေပြုပညာရေးမြင့်တင်မှုပေါ်ဆောင်ပြီးဒီမိုကရေစီနဲ့ညီမျှသောစီမံခန့်ခွဲမှုပေါ်ဆောင်ရေးဆရာရှာမတွေရဲ့လူနေမှုဘဝမြင့်တင်ရေးသူတည်တဲ့နောက်ကိုအခြေမခံသောပညာရေးစနစ်လူမရှိဒေသန္တရအခက်အခဲတွေကိုလစ်လူရှုသောပညာရေးစီမံခန့်ခွဲမှုစနစ်လူမရှိတောင်ပေါ်ဒေသနဲ့ကန့်ညွတ်မှုမရှိသောစာမဝဲကလမြင့်တင်မှုအများဆုံးဖြတ်သိမ်းပေးဖို့ဇာနာပေါ်ထုတ်တောင်းဆိုခဲ့ကြပါတယ်သူတို့ရဲ့တောင်းဆိုချက်နဲ့ပတ်သက်ပြီးအစိုးရကဘယ်လိုတုံ့ပြန်မလဲဆိုတာစောင့်ကြည့်ပြီးတော့ထူးခြားမှုမရှိရင်တော့ဒီထက်ပြင်းထန်တဲ့လှုပ်ရှားမှုတွေလှုပ်ဆောင်သွားမယ်လို့ဦးသိန်းစောဝင်းကပြောပါတယ်။ဒီလိုဆန္ဒဖော်ထုတ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ချင်းပြည်နယ်လူမှုရေးဝန်ကြီးဦးပေါင်လုံးမင်းထံကတော့
သူတို့ရဲ့တင်ပြချက်အပေါ်မှာပဲကျွန်တော်ဝိုင်းစဉ်းစားပြဖို့လိုပဲထင်ပါတယ်ကွာ။ဘုန်းကြီးကမကွေးမှာဆန္ဒပြတယ်ဆိုတော့ပြီးတယ်။ဆိုတော့တကယ်တကယ်ဟောပါလို့ဆက်ရှိတယ်။ဒီဆောင်ဆွေးဆင်းအနေနဲ့လုပ်ဖို့ဖြစ်သလား။ဆိုတော့တိုက်ဒေသကြီးပြည်နယ်ဆိုရအနေနဲ့လုပ်ပြဖို့လိုသလားပေါ့နော်။အဲ့လိုအချက်ပေါ်မှာကျွန်တော်အမြဲတမ်းတော့စူးစမ်းပြီးဆောင်ရွက်ပြဖို့တော့ရှိပါတယ်။
ပညာရေးဌာနဟာအခုစတင်နေ့ကစပြီးအခြေခံပညာကျောင်းတွေကိုမတ်လ25ရက်နေ့တက်ရမယ်ဆိုပြီးတတ်မှတ်လာတဲ့ပုံမှာပညာရေးဆိုင်ရာဝန်ထမ်းတွေနဲ့ကျောင်းသားတွေကနေကန့်ကွက်မှုတွေနဲ့ကြုံလာရပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်မြေပုံမြို့နယ်လူပေါင်း900ခန့်ခိုးလုံနေတဲ့စင်းင်းကျေးရွာစစ်ဘေးဒုက္ခသည်စခန်းကလူတွေထွက်ခွာဖို့မြန်မာအစိုးရစစ်တပ်ကနရက်ဆက်တိုက်ဖိအားပေးခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့နယ်အတွင်းမှာကျောင်းဆရာမတဦးတနတ်နဲ့ပြစ်တက်ခံခဲ့ရပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်တဲ့တင်ပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
ဖီဝါဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာဖီဝါကနေထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြမှာပ
ါ။ကျွန်းနိုင်ငံမှာစတင်တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါဟာအနည်းဆုံးနိုင်ငံပေါင်း22နိုင်ငံအထိကူးစက်ပြန့်နှံ့လာနေတာကြောင့်ဒီရောဂါကူးစက်မှုဟာနိုင်ငံတကာအရေးပေါ်အခြေအနေဖြစ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြာသပတေးနေ့မှာကြေညာလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့အရေးပေါ်ဆွေးပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း WHO အကြီးအကဲကအဲ့ဒီလိုပြောကြားလိုက်တာပါ။ဒီဗိုင်းရပ်စ်ပိုးကြောင့်အခုချိန်ထိသေဆုံးသူအနည်းဆုံး213ဦးရှိသွားပြီဖြစ်ပြီးအဲ့ဒီသေဆုံးသူအလုံးဟာတရုတ်နိုင်ငံအတွင်းမှာပဲဖြစ်ပါတယ်။တရုတ်နိုင်ငံအတွင်းမှာရောဂါပိုးကူးစက်ခံရတယ်လို့အတည်ပြုထားသူ 8,100 ကျော်နဲ့တကမ္ဘာလုံးအတိုင်းအတာနဲ့ဆိုရင်တော့ 9,000 ကျော်လောက်ရှိတယ်လို့ဆိုပါတယ်။အခုချိန်ထိတော့တရုတ်ပြည်ပကတခြားနိုင်ငံတွေမှာဒီဗိုင်းရပ်စ်ကြောင့်သေဆုံးသူရှိတယ်ဆိုတဲ့သတင်းတော့ထွက်မလာသေးပါဘူး။အမေရိကန်မြေပေါ်မှာလူတဦးကနေတခြားတဦးကို2019 novel virus ပိုးကူးစက်တဲ့ပထမဆုံးဖြစ်ရဖြစ်ပေါ်တဲ့အကြောင်းအမေရိကန်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကကြာသပတေးမှာပြောပါတယ်ဒီအဲ့ဒီကူးစက်မှုဟာအမေရိကန်နိုင်ငံ Illinois ပြည်နယ်ရှီကာဂိုမြို့မှာဖြစ်ပွားခဲ့တာလို့ဆိုပါတယ်တရုတ်နိုင်ငံမှာစတင်ပြီးအခုချိန်ထိလူတွေအများအပြားသေဆုံးခဲ့ရတဲ့ coronavirus ပိုးကိုတားဆီးနိုင်ဖို့အတွက်ရုရှားအစိုးရကလည်းကြိုတင်ကာကွယ်မှုတွေစတင်လှုပ်ဆောင်နေပါပြီတရုတ်နယ်ဇက်မှာရှိနေတဲ့နယ်ဇက် gate တွေကိုဒီကနေ့ကြာသပတေးနေ့နောက်ပိုင်းမှာပိတ်မယ်လို့ဆိုပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့အာဆီယံရဲ့ပါဝင်ဆောင်ရွက်လာတာဟာကုလသမဂ္ဂအတွက်လွန်စွာအရေးပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကပြောကြားလိုက်ပါတယ်အာဆီယံကုလသမဂ္ဂပူးပေါင်းဆောင်ရွက်ရေးနဲ့ပတ်သက်ပြီးလွန်ကျွန်းရေးကောင်စီကိုမင်ကွန်းပြောကြားရမှာအတွင်းရေးမှူးချုပ်ကအဲ့ဒီလိုထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြခဲ့တာပါဒီမင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမင်းထွန်းဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်မီခုတ်ဖြစ်ပါတယ်။တောက်ကြနေမနဲ့ခင်6နိုင်နေ9နိုင်အထိ VOA ရဲ့အစီအစဉ်တွေကိုလိုင်းလိုမီတာ3040 48အပြင်လိုင်းလမ်းမီတာ190ကရော VOA ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာပါ။သရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ဖို့ရာနေ့ဖြစ်ပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.